Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဒီဇင်ဘာလ10ရက်တောက်ကြနေ့မနေ့ဖက် VOA တာနှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ line kilometer 3249အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါရဲ့ရှင်။ကျွန်မခွာညိုပါခုမနေ့အစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ဒီကနေ့မနေ့ဖက်ဒီလိုမျိုးကိုမင်းရင်ချင်းနဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။ကမ္ဘာတစ်ပေါင်းကအမေရိကန်တန်ရုံအများအပြားအတွက်လူမျိုးရေးဆိုင်ရာသတိပေးချက်နိုင်ငံသားရေးဌာနကထုတ်ပြန်ထားပါတယ်။ရိုဟင်ဂျာတွေမျိုးဖြုတ်တပ်ခံနေရတာရပ်တန့်ရေးလုံနိုင်နေများအားလုံးလို့ဖို့အမေရိကန်အောက်လူတော်အမတ်တူကအမေရိကန်အစိုးရကိုတောင်းဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာတွေထွက်ပြေးနေလို့မဲလို့ UNHCR ကပြောပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ဒီမနက်ကနိုင်ငံတကာသတင်းတွေပြပြချင်းနားဆင်ရမယ့်အစီအစဉ်တွေမှာတော့ရခိုင်ပြည်နယ်ကနေတိမ့်နဲ့ချီထွက်ပြေးသွားကြတဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်မှာဒေသခံတွေရဲ့မုန်တီးမှုလွန်စွာပြင်းထန်နှစ်ဆိုင်လာတဲ့အကြောင်
း The other part of this was to spend time in Myanmar to speak to the people who live there in this Rakhine province
မြန်မာနိုင်ငံကိုမကြခင်ကရောက်ခဲ့သူအမေရိကန်အထက်လွှတ်တော်အမတ်နဲ့ VOA တွေ့ဆုံမိ мян ကကောင်းလို့ချက်နဲ့အတူရိုဟင်ဂျာအကြက်တဲဟာအန္တရာယ်ကြီးတဲ့အခြေအနေတစ်အဖြစ်ရောက်နေပြီဆိုတဲ့အစီရင်ခံစာထုတ်ပြန်ချက်တွေကအဓိကအကြောင်းအရာတွေကိုလည်းနားဆင်ကြရမှာပါနိုင်ငံတကာသတင်းလွှာတွေမှာတော့ဂျေရုစလင်ကိုအစ္စရေးနိုင်ငံမြို့တော်အဖြစ်တည်မှတ်ပြုပြီးအမေရိကန်တပ်ရုံးကိုလည်းအဲ့ဒီကိုပြောင်းမယ်ဆိုတဲ့အမေရိကန်သမ္မတရဲ့ဆုံးဖြတ်ချက်ကြောင့်ပါလက်စတိုင်းမှာအခြေအနေဘလောက်တင်းမာနေသလဲပြည်တွင်းစစ်ခုနှစ်နှစ်ကျော်ကြာနေတဲ့ဆီးရီးယားနိုင်ငံရဲ့ငင်းချရေးဆွေးနွေးပွဲအခြေအနေတွေကိုနှာစင်ကြရမှာပါအခုရင်ဆုံးတော့ဒီဇင်ဘာလ10ရက်တောက်ကြနေမနေ့ခင်ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်အင်ဂျင်နိုင်တို့ကြေညာပေးပါမယ်ရှင
်ကမ္ဘာတစ်ပေါင်းကအမေရိကန်တန်ရုံအများအပြားအတွက်လူမျိုးရေးဆိုင်ရာသတိပေးချက်တွေကိုအမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်ထားပါတယ်ဂျေရုစလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်တည်မှတ်ပြုတဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကကြေညာပြီးတဲ့နောက်ဆန္ဒပြတာတွေအကြမ်းဖက်တိုက်ခိုက်တာတွေဖြစ်လာနိုင်တဲ့အတွက်အခုလိုသတိပေးချက်ထုတ်ပြန်ထားတာပါကုလသမဂ္ဂမှာတော့အမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့ဂျီတေအီတလီနဲ့ပြင်သစ်နိုင်ငံတို့အပါအဝင်လူမျိုးရေးကောင်စီအဖွဲ့ဝင်15နိုင်ငံတွေက8နိုင်ငံပါတဲ့အစည်းအဝေးတစ်ခုကိုဒီကနေ့မှလုပ်ဖို့အမေရိကန်တပ်သမားတွေပြင်ဆင်နေပါတယ်။ဒီဆုံးဖြတ်ချက်ဟာဆယ်စုနှစ်ပေါင်းများစွာရှိခဲ့တဲ့အမေရိကန်ရဲ့မူဝါဒကနေချိုးပေါက်ထွက်သွားတာဖြစ်ပြီးဒီအပေါ်ကမ္ဘာတစ်ဝန်းတုံ့ပြန်ချက်တွေကတော့အားလုံးတူညီလို့ညီပါပါပဲ။ပြင်သစ်၊ဂျာမနီ၊အီတလီနဲ့ပြည်တိန်အားလုံးကဒီဆုံးဖြတ်ချက်အပေါ်အပြင်းထန်ဝေဖန်ထားပါတယ်။ဂျေရုစလင်မြို့ရဲ့အဆင့်အတန်းကိုအစ္စရေးပါလက်စတိုင်းညီညာရေးဆွေးနွေးပွဲတွေနောက်ဆုံးအဆင့်မူပေါင်းတဲကနေသာဆွေးနွေးညှိနှိုင်းတဲ့လို့ဒီနိုင်ငံအားလုံးကပြောပါတယ်။ဒီညီညာရေးဆွေးနွေးပွဲတွေရှင်းနေတာကတော့လွန်ခဲ့တဲ့3နှစ်ခန့်ကပါ။ဂျေရုစလင်ကိုတည်မှတ်ပြုတာဟာအမှန်တရားကိုတည်မှတ်ပြုတာပဲဖြစ်တယ်လို့သမ္မတရဲ့ညီညာချက်နဲ့ပတ်သက်ပြီးနိုင်ငံခြားရေးဝန်ကြီး Rex Tillerson ကဗီယက်နမ်မှာကြာသပတေးနေ့ကကောက်ွယ်ပြောဆိုခဲ့ပါတယ်။
အကြမ်းဖက်တိုက်ခိုက်မှုတွေနဲ့အခြားချင်းချောက်မှုအန္တရာယ်တွေကနေအမေရိကန်ပြည်သူတွေကိုလုံခြုံမှုပေးနိုင်ဖို့ FBI အနေနဲ့အရှိန်အဟုန်နဲ့တိုးပန်းဆောင်ရွက်နေကြောင်း FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရိုညွှန်ကြားမှု Christopher Ray ကပြောကြားခဲ့ပါတယ်။အောက်လွှတ်တော်တရားရေးကော်မတီရှေ့မှောက်မနေ့ကြာသပတေးနေ့ကသူ့ရဲ့ကြားနာပွဲမတိုင်ခင်မှာအဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါတယ်။အခုလို Ray ရဲ့ကြားနာပွဲမတိုင်ခင်သမ္မတဒေါ်နယ်ထရန့်ကပြီးခဲ့တဲ့သတင်းပတ်အတွင်းသူ့ရဲ့ Twitter မှာFBI နဲ့ပတ်သက်လို့ဆူဆူရွရွတိုက်ခိုက်ပြောဆိုခဲ့တာပါအထူးသဖြင့်မနစ်ကအမေရိကန်သမ္မတရွေးကောက်ပွဲအတွင်းသူ့ရဲ့ရွေးကောက်ပွဲစည်းရုံးလှုပ်ရှားမှုမှာရုရှားကပါဝင်ပတ်သက်မှုဖြစ်နိုင်ခြင်းအချက်အလက်တွေကိုအထူးစုံစမ်းစစ်ဆေးရမှု Robert Mueller ကစုံစမ်းစစ်ဆေးနေတာတွေနဲ့ပတ်သက်လို့နိုင်ငံရေးအရဗက်လိုက်မှုဖြစ်တယ်လို့သမ္မတ Donald Trump နဲ့အခြား Republican Party ဝင်တချို့ကဆွဆွဲပြောဆိုထားပါတယ်ရှင်
လေမင်းဆိုင်ရာမတော်မတရားလုပ်မှုဆွဆဲချက်တွေနဲ့ရင်ဆိုင်နေရတဲ့အမေရိကန်ထက်လွှတ်တော်အမတ် Earl Franken ကသူနှုတ်ထွက်တော့မယ်လို့ပြောလိုက်ပါတယ်။ဒါဟာဖြင့်ကိုချင်းတိတ်ခါပိုင်းဆိုင်ရာဆွဆဲချက်တွေကြောင့်နှုတ်ထွက်မယ်လို့ဒီသတင်းပတ်တွင်ကြေညာတဲ့ဒုတိယမြောက်ဒီမိုကရက်လွှတ်တော်အမတ်ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအထက်လွှတ်တော်အဖွဲ့ဝင်တူအဖြစ်ကနေလာမယ့်သတင်းပတ်တွေတွင်နှုတ်ထွက်မယ်ကြောင်းဒီကနေ့ကျွန်တော်ကြေညာပါတယ်လို့အထက်လွှတ်တော်အမတ် Franken ကထက်လွှတ်တော်တွင်မှကြာသပတေးနေ့ကပြောပါတယ်။သူဟာ2009ခုနှစ်ကတည်းကမင်နီဆိုတာပြည်နယ်ကိုစားပြုအထက်လွှတ်တော်အမတ်ဖြစ်နေသူပါ။Mr. Franken ဟာ2006ခုနှစ်ကသူ့ကိုနမ်းမှုအတင်းကျပ်ကြိုးစားခဲ့တယ်ဆိုပြီးကွန်ဂရက်လွှတ်တော်ဝန်ထမ်းဟောင်းတူကပြောတာကိုကိုးကားပြီးတော့သတင်းမီဒီယာတွေကဖော်ပြပြီးတဲ့နောက်သူနဲ့တပါတီတဲ့ဒီမိုကရက်လွှတ်တော်အမတ်ဒါဇမောင်းများစွာက Mr. Franken နှုတ်ထွက်ပေးဖို့တောင်းဆိုခဲ့ကြတာပါ။တခြားအမျိုးသမီးများပြားကလည်း Mr. Franken ဟာသူတို့ကိုမတော်မလျော်ကင်တွယ်တာတွေရှိခဲ့တယ်ဆိုပြီးပြီးခဲ့တဲ့သတင်းပတ်တွေအတွင်းဆွဆွဲထားတာပါ။အဲ့ဒီအထက်မှာ Los Angeles အခြေစိုက်ရေဒီယိုအတန်လွင့်သတင်းတော့အမျိုးသမီးတူကလေမော်မှာသူအိပ်ပျော်နေတဲ့ချိန်သူ့ရဲ့ရင်သားပေါ်ကိုလက်တွေ့တင်ပြီး ပြုံးပြီးဓာတ်ပုံအရိုက်ခံထားတဲ့မစ္စတာဖရန်ကန်ရဲ့ပုံကိုအွန်လိုင်းပေါ်တင်ခဲ့တာလည်းပါဝင်ပါတယ
်။ယူကရိန်းအရှေ့ခြမ်းနဲ့ခရီးမီးယားဒေသမှာရုရှားအစိုးရရဲ့စစ်တပ်တွေကိုရုတ်သိမ်းခြင်းမရှိသေးဘူး။အမေရိကန်ပြည်ထောင်စုအနေနဲ့ရုရှားအပေါ်ပိတ်ဆို့အရေးယူမှုတွေကိုရုတ်သိမ်းမှာမဟုတ်ဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးရက်စ်တီလာဆန်ကပြောကြားခဲ့ပါတယ်။မစ္စတာတီလာဆန်ဟာအော်စတြေးလျနိုင်ငံကိုရောက်ရှိနေပြီးမြို့တော်ဗီယက်နာမှာဥရောပနိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေရဲ့လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေး OSCE အစည်းအဝေးကိုတက်ရောက်နေတာဖြစ်ပါတယ်။ဆွေးနွေးပွဲအတွင်းရုရှားနိုင်ငံသားရေးဝန်ကြီးဆာဂျီလက်ဖရော့ဖ်ကလည်းအရှိတ်အဟုန်မှဖြစ်နေတဲ့စိုးရိမ်မကင်းဖြစ်ရတဲ့အကြမ်းဖက်မှုမှာယူကရိန်းကသာတာဝန်အပြည့်ရှိကြောင်းတုံ့ပြန်ပြောကြားခဲ့ပါတယ်။အစည်းအဝေးမတိုင်ခင်မှာတော့တီလာဆန်ကယူကရိန်းဒေသအတွင်းရုရှားရဲ့လှုပ်ရှားမှုတွေဟာအမေရိကန်နဲ့ရုရှားနှစ်နိုင်ငံဆက်ဆံရေးပုံမှန်ဖြစ်ဖို့အခက်အခဲတားဆီးမှုတစ်ခုဖြစ်နေကြောင်းပြောဆိုခဲ့ပါတယ်။ OSCE အစည်းအဝေးပြင်ပနှစ်နိုင်ငံဝန်ကြီးတွေတည်တံ့တွေ့ဆုံပွဲနဲ့ပတ်သက်လို့တော့အသေးစိတ်ကိုထုတ်ဖော်ပြောကြားခြင်းမရှိသေးပါဘူး။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကအင်တာနက်ဆိုင်ဘာကနေဝင်ရောက်စစ်ဖက်နှောက်ယှက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အမေရိကန်နဲ့ရုရှားနှစ်နိုင်ငံဆက်ဆံရေးတင်းမာနေချိန်အခုလိုဥရောပနိုင်ငံသားဝင်ကြီးတွေရဲ့ဆွေးနွေးပွဲနဲ့လည်းတိုက်ဆိုင်နေတာပါရုရှားဘက်ကတော့ဆွဆွဲချက်တွေမဟုတ်မှန်ကြောင်းညှင်းဆုပ်ထားပါတယ်ရှင
်ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုက်ဒိုမီတာ48 kHz 6.85 နဲ့ဒုတိယနာရီဝတ်မှာလိုက်လက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီလိုကနေတောက်ကြောင်နေမြေဖက်တရင်မြောက်ကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရိုဟင်ဂျာမွတ်စလင်တွေတပ်ဖြတ်ခံနေရတာရပ်တန့်သွားအောင်အမေရိကန်အစိုးရအနေနဲ့အစွမ်းကုန်လှုပ်ဆောင်ဖို့ဗာဂျီးနီးယားပြည်နယ်အောက်လွတ်တော်မှဒွန်ပီယာကပြောလိုက်ပါတယ
်။ And the Rohingya Muslim Exodus is making life in Bangladesh much more difficult, and we really want the U.S. government.
Bangladesh might only be ruined by drug dealers and chinese. They go to kill about it. The man in the mall, ruined by new people, that's why they are just dead. Wow. American Suyaka, lonely, and they are all lose it. And by the way, VOE, Bengali, by the Tanane, Tadabri, Nipis, and Mimanga Kuma, all of them might be a got Bill Doraba. Dabin, Majadi King up, Bangladesh keys in a dream, Boyan Minjiga, ruined us, Ragu, don't know Bill Sugera.ရိုဟင်ဂျာရင်းနဲ့တွေ့ဆုံခဲ့တာတွေပေါ့သူ့အနေနဲ့သိကိုကျဉ်းနှံ့ပြီးတဲ့အကြောင်းလဲမစ္စတာဘီယာကပြောပါတယ်။လက်ရှိအခြေအနေကိုဘယ်လိုပြင်ဆင်မယ်ဆိုတာနိုင်ငံတော်တမန်ကပုဂ္ဂိုလ်တော်ဆန်းစုကြည်အနေနဲ့နီလန်းရှာနိုင်လိမ့်မယ်လို့မျှော်လင့်နေကြောင်းဗာဂျီးနီးယားပြည်နယ်လွှတ်တော်ကိုယ်စားလှယ်မာ့ခ်စစ်ကောစ်ကလည်းဘင်္ဂလားဌာနနဲ့တခြားတွေ့ဆုံမိမြန်ကမ်းမှာပြောခဲ့ပါသေးတယ်။တပြတ်မှုတွေရပ်သွားအောင်လုပ်ဖို့တော်ဆန်းစုကြည်ကိုဖိအားပေးတာတွေအများပြားရှိနေကြောင်းဒါဟာသိကိုရှုပ်ထွေးတဲ့အခြေအနေတစ်ကြောင်းဒီအခြေအနေကိုကျော်ဖြတ်နိုင်မယ်တဲ့ထိဒုက္ခသည်တွေကိုအကူအညီပေးနေတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုကျေးဇူးတင်တဲ့အကြောင်းဗာဂျီးနီးယားပြည်နယ်လွှတ်တော်ကိုယ်စားလှယ်မာ့ခ်စစ်ကောစ်ကပြောပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာမွတ်စလင်တွေထွက်ပြေးတာဆက်ပြီးရှိနေတုန်းပဲလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR ကကြာတာပတင်းနေ့ကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကိုမူရင်းနေရာတွေစီပြန်ပို့ရေးနှစ်နိုင်ငံကြားသဘောတူထားပြီးတဲ့နောက်ပိုင်းမှာပဲအခုလိုထွက်ပြေးတာတွေဆက်ရှိနေတာပါ။ဒါပေမဲ့ထွက်ပြေးသူအရေအတွက်ကတော့နည်းလာပုံရပါတယ်။ဩဂုတ်လ25ရက်နေ့ကတည်းကဆိုရင်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားတဲ့ဒုက္ခသည်အရေအတွက်6,250ရှိပါပြီ။ပြီးခဲ့တဲ့လကအရေအတွက်3,000ပြီးခဲ့တဲ့သတင်းပတ်က1,500ထွက်ပြေးသွားကြတယ်လို့ UNHCR ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ကဒုက္ခသည်အရေးပေါ်အခြေအနေဟာကမ္ဘာပေါ်မှာအလျင်မြန်ဆုံးကြီးထွားလာနေတဲ့ဒုက္ခသည်အကျက်အတည်းဖြစ်တယ်လို့ UNHCR ဒုတိယမဟာမင်းကြီးကယ်လီကလီမန်တက်ကလည်းပြောပါတယ်။ရခိုင်ပြည်နယ်ကအခြေအနေဟာဒုက္ခသည်တွေဘေးကင်းလုံခြုံစွာနဲ့ရေရှည်တည်တတ်မဲ့နေရက်ပြန်နိုင်မဲ့အခြေအနေမျိုးမဟုတ်သေးဘဲဒုက္ခသည်တွေဆက်ပြီးထွက်ပြေးနေကြတုံးပဲလို့လည်းဆိုပါတယ်ရှင်
။မြောက်ကိုရီးယားကြီးမှာတရုတ်နိုင်ငံဟာအမေရိကန်ပြည်ထောင်စုအတွက်မိတ်ဖက်မဟုတ်ဘဲပြဿနာတစ်ခုပိုဖြစ်နေတယ်လို့Republican ထက်လွတ်တော်မှ Tom Cotton ကပြောပါတယ်။မြောက်ကိုရီးယားမှာနျူကလ িয়ার စွမ်းရည်မပိုင်ဆိုင်အောင်လုပ်ကျင်နေဆိုပြီးတရုတ်ကလိန်ပြောလာတာ25နှစ်ရှိနေပြီလို့ Arkansas ပြည်နယ်ရဲ့အမှန်လက်ဖြစ်ထက်လွတ်တော်လက်နက်ကန်တပ်ဖွဲ့များကြီးရာကော်မတီဝင်တဦးလည်းဖြစ်တဲ့ Tom Cotton က AP သတင်းဌာနနဲ့တခြားတွေ့ဆုံမိမြန်ကန်တွင်ပြောခဲ့တာပါ။စီးပွားရေးရာအပြိုင်တာမှာ American ကိုအာရုံလွှဲဖို့တရုတ်ဟာမြောက်ကိုရီးယားကိုအသုံးချနေတယ်လို့ Mr. Cotton ကပြောပါတယ်။မြောက်ကိုရီးယားနဲ့စစ်ပွဲဆင်နွှဲရတော့မှကိုတရုတ်အနေနဲ့မြန်မာဖြစ်ပြီးတရုတ်ကိုသတိပေးတဲ့အနေနဲ့ကိုရီးယားကျွန်းဆွယ်တော်ကြီးအမေရိကန်စစ်တပ်အင်အားတိစောက်ထားဖို့ပ မရထရမ်အစိုးရကိုအထက်လူတော်မှခေါ်ထွန်းကတိုက်တွန်းခဲ့ပါတယ်။မကြာသေးခင်ကပဲအမေရိကန်အရှိတ်ချန်ဒေတာအထိရောက်နိုင်ခြေရှိတဲ့အဝေးဆုံးပြစ်နိုင်တဲ့ဒုံးကျည်ကိုမြောက်ကိုရီးယားကပြစ်လွတ်ဆန့်သတ်ခဲ့ပေမဲ့မအောင်မြင်ခဲ့ပါဘူး။
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းကကြီးမားတဲ့တော်မီဟာမနေ့ဒီဇင်ဘာလ9ရက်နေ့ထိ4ရက်ကြာလောင်ကျွမ်းနေဆဲဖြစ်ပြီးအနီးပတ်ဝန်းကျင်တောင်ဆောင်တစ်လျှောက်လူနေထူထပ်တဲ့နေရာတွေဗက်စီပါကူးစက်လာနေပြီဖြစ်ပါတယ်။လေပြင်းတိုက်ခိုက်မှုကြောင့်မိမိတို့မိတော့တွေငြိမ့်သက်ဖို့ကြိုးစားနေတဲ့မိသက်သမားတွေအတွက်လည်းအခက်အခဲရှိနေဆဲဖြစ်ပါတယ်။တော်မီကူးစက်မှုမတိုင်ခင်လူပေါင်း2သိန်းလောက်ဘေးလွတ်ရာကိုရွှေ့ပြောင်းခဲ့နိုင်ခဲ့ပါတယ်။အိမ်ပေါင်းရာနဲ့ချီပြီးတော်မီလောင်နဲ့ထဲပါသွားခဲ့ပြီး Los Angeles မြို့အနီးဝန်းကျင်ကကြောင်းပေါင်းရာနဲ့ချီပိတ်ထားပါတယ် Los Angeles ကနေ Pacific ကမ်းခြေတစ်လျှောက် Santa Barbara County ထိတော်မီလောင်ကျွမ်းနေဆဲဖြစ်ပါတယ်ကြာသပတေးနေ့ကကယ်လီဖိုးနီးယားတဲကန်နာရက6တွေ့ပြီးပူပြင်းတဲ့လေဟာတနာရီကို85မိုင်နှုန်းနဲ့တိုက်လာနေတာကြောင့်မီးရန်တွေပိုပြီးဆိုးလာဖို့ဖန်တီးနေပါတယ်ရှင်
2019ခုနှစ်ဒီဇင်ဘာလ10ရက်တောက်ကြနေ့မနေ့ဖက်နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့မတ်အင်ဂျင်နိုင်တို့ကြီးညာပေးခဲ့ကြတာပါ VO American တိုင်းရဲ့တောက်ကြနေ့မနေ့ခင်အစီအစဉ်တွေကို internet ဆာမျက်နှာ bamis.voanews.com ကနေဖြစ်စေ VO ရဲ့ Facebook ဆာမျက်နှာ VOA Bamis News ကနေဖြစ်စေနှာစင်နိုင်ကြပါရဲ့ရှင်အခုထုတ်လွှင့်ပေးမယ့်သတင်းလာတွေကိုတော့ထိတ်တန့်ရောက်နေတဲ့စိတ်ဝင်စားစရာနိုင်ငံတကာသတင်းဆောင်ပါတွေနဲ့စာကြင်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်တည်မှတ်ပြုတဲ့အကြောင်းနဲ့တဲအဗစ်မှာရှိနေတဲ့အမေရိကန်တန်ယုံကိုလည်းဂျေရုဆလင်ကိုပြောင်းမယ်လို့ပြောလိုက်တဲ့အတွက်ပါလက်စတိုင်းကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသမှာတင်းမာမှုတွေအရှိန်မြင့်နေပါတယ်။ဒီအကြောင်း VOA သတင်းတောက်ရောဘတ်ဘာဂါရဲ့သတင်းပေးပို့ချက်ကိုအခြေခံပြီးသမ္မတထရမ့်ရဲ့ဆုံးဖြတ်ချက်တွေအပေါ်မှာတုံ့ပြန်ချက်တွေကိုကိုဇော်ဝင်းလိုင်ကစူးစီးတင်ပြပေးထားပါရဲ့ရှင်
။သမ္မတဒေါ်နယ်ထရမ့်ကကြေညာပြီးနောက်တည့်ရက်ကြာသပတေးနေ့မှာပါလက်စတိုင်းကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသကအနောက်ဖက်ကမ်းခြေနဲ့ဂါဇာမြို့တို့မှာဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာမှာဆန္ဒပြသူပါလက်စတိုင်းလူမျိုးတွေနဲ့အစ္စရေးလူညုံရေးတပ်ဖွဲ့တွေအကြားထိတိုက်ရင်ဆိုင်မှုတွေဖြစ်ပေါ်ခဲ့ပါတယ်ယေရှုခရစ်တော်ဖွားမြင်ရာမြို့လည်းဖြစ်ခရစ်ယာန်တွေအတွက်ဘာသာရေးအထွတ်မြတ်ထားရာနေရာလည်းဖြစ်တဲ့ဘက်သလဟမ်မှာတော့လူညုံရေးတပ်ဖွဲ့တွေကဆန္ဒပြသူတွေကိုမိသက်ပိုက်တွေမျက်ရည်ပုံးနေနဲ့ပစ်ပေါက်ခဲ့ပါတယ်ဂါဇာမြို့မှာလည်းသမ္မတထရမ့်နဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုရဲ့ပိုစတာတွေအပါအဝင်အစ္စရေးနဲ့အမေရိကန်အလံတွေကိုဆန္ဒပြသူတွေကမီးရှို့ခဲ့ကြပါတယ်။အထူးရေသပိတ်မောက်တဲ့အနေနဲ့ပါလက်စတိုင်းတွေကဈေးဆိုင်တွေစာတင်ကြောင်းတွေကိုပိတ်ပစ်ခဲ့ကြပြီးဂါဇာမြို့ကိုအုပ်ချုပ်တဲ့ဟာမတ်စစ်သွေးကြောအဖွဲ့ခေါင်းဆောင်အစ်ရှမေးဟာနီယေကတော့အစ္စရေးကိုလက်နက်ကင်ပုံကန်တော်လှန်ကြဖို့တောင်းဆိုလိုက်ပါတယ်။
على اطلاق انتفاضه في وجه الاحتلال الصهيوني اننا نطالب وندعو
انتفاضه كره တတိယအကြိမ်မြောက်တော်လန်ပုံကံမှုပြုလုပ်ကြဖို့ဟာမတ်ခေါင်းဆောင်ကပါလက်စတိုင်းလူမျိုးတွေကိုတောင်းဆိုလိုက်တာဖြစ်ပါတယ်လေဘနွန်အခြေစိုက်ဟစ်ဘိုလာစစ်သွေးကြောအဖွဲ့ကလည်းသမ္မတထရမ့်ရဲ့ဂျေရုဆလင်ကိုမြို့တော်အဖြစ်သတ်မှတ်တဲ့ဆုံးဖြတ်ချက်မပြည့်မချင်းအရှိလေပိုင်းငြိမ်းချမ်းရေးဆွေးနွေးမှုတွေရပ်ဆိုင်ထားဖို့တောင်းဆိုလိုက်ပါတယ်တိမမှုတွေအရှိန်မြင့်ဖြစ်ပေါ်လာမှာဆိုရင်လည်းအတွက်အနောက်ဘက်ကမ်းခြေအရှိဂျေရုဆလင်နဲ့ဂါဇာနယ်စပ်တွေမှာအစ္စရေးတို့ကလုံခြုံရေးတွေကိုတိုးမြှင့်ချထားပါတယ်ဂျေရုဆလင်မြို့ဟာဂျူးလူမျိုးတွေအတွက်သာမကပဲပါလက်စတိုင်းတွေအတွက်လည်းဘာသာရေးအရအထွတ်အမြတ်ထားတဲ့မြို့ဖြစ်ပါတယ်ဂျေရုဆလင်မြို့မှာရှိတဲ့အယ်အက္ဆာဘလီကြီးဟာအစ္စလာမ်ဘာသာဝင်တွေအတွက်ဘာသာရေးအရတတိယမြောက်အရေးပါဆုံးဘလီဖြစ်ပြီးအရှိဂျေရုဆလင်မြို့ဟာသူတို့ရဲ့အနာဂတ်မြို့တော်ဖြစ်တယ်လို့ပါလက်စတိုင်းတွေကရှုမြင်ထားကြတာပါဂျေရုဆလင်မြို့ရဲ့အနာဂတ်ကိုအစ္စရေးနဲ့ပါလက်စတိုင်းတို့အကြားကငြိမ်းချမ်းရေးဆွေးနွေးမှုတွေကနေဆုံးဖြတ်ပေးနိုင်လိမ့်မယ်လို့ကမ္ဘာတိုင်းပြည်အများစုကကာလရှည်ကြာယူဆလာခဲ့ကြတာလည်းဖြစ်ပါတယ်။သမ္မတထရမ့်ရဲ့ဒီဆုံးဖြတ်ချက်ကြောင့်အရှိလေပိုင်းငြိမ်းချမ်းရေးကိုအမေရိကန်ကဘယ်မလိုက်ဖဲရိုးသားစွာကြားဝင်ဆောင်ရွက်ပေးနေတယ်ဆိုတဲ့အခန်းကဏ္ဍကနေပါဝင်လို့မရနိုင်တော့ဘူးလို့ပါလက်စတိုင်းခေါင်းဆောင်တွေကပြောပါတယ်။ El Aqsa Ability ရှိရာနေရာကိုအစ္စရေးတို့ကတံပယ်မောင်းလို့ခေါ်ဆိုပြီးတမားကျန်းစာနှစ်ခုစတင်ပေါက်ဖွားရနေရာဖြစ်တဲ့အပြင်ဂျူးဘာသာအတွက်ဘာသာရေးအရာအရေးအပါဆုံးနေရာအဖြစ်သတ်မှတ်ထားကြတာပါ။ဒါကြောင့်လဲဒီ El Aqsa Valley တံပယ်မောင့်တီရှိရာဂျေရုဆလင်မြို့ကိုအစ္စရေးနဲ့ပါလက်စတိုင်းတို့အကြားသူပိုင်နဲ့ကိုပိုင်နဲ့ဆိုပြီးနှစ်ပေါင်းထောင်နဲ့ချီအငင်းပွားလာခဲ့ကြတာဖြစ်ပါတယ်။အစ္စရေးဝန်ကြီးချုပ်နတန်ယာဟုကတော့တမရထရမ့်ကဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်အဖြစ်သတ်မှတ်တဲ့ဆုံးဖြတ်ချက်ကိုကြိုဆိုလိုက်ပါတယ်
။ The president's decision is an important step towards peace. For there is no peace that doesn't include Jerusalem
နတ်ထမ်းရဲ့ဆုံးဖြတ်ချက်ဟာညဉ့်ညံရေးကိုဥတီစေရဲ့အရေးပါတဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဂျေရုရှလမ်ကိုအစ္စရေးရဲ့မြို့တော်အဖြစ်သတ်မှတ်တဲ့ဆုံးဖြတ်ချက်မှာပါပဲညဉ့်ညံရေးမရနိုင်တဲ့အတွက်ကြောင့်ပဲဖြစ်ပါတယ်။တမရထမ်းရဲ့ဆုံးဖြတ်ချက်ကိုရှုံချတဲ့အနေနဲ့ပါကစ္စတန်နိုင်ငံကမြို့ကြီးတွေမှာအစ္စလာမစ်တွေချီတက်ဆန္ဒပြခ အခြေအနေတွေကိုဖန်တီးပေးရရောက်စေတဲ့ဒီဆုံးဖြတ်ချက်ကိုပြန်ပြင်ဖို့တောင်းဆိုလိုက်ပါတယ်။ EU ဥရောပသမဂ္ဂနိုင်ငံခြားမူဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂရီနီကလည်းသမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ဟာလက်ရှိဖြစ်နေပြီးသားဆိုးရတဲ့အခြေအနေတွေတဲ့ပိုပြီးနောက်ပြန်ဆုတ်သွားစေမယ့်အလားအလာရှိကြောင်းပြောပါတယ်။အလားတူပဲပြင်သစ်သမ္မတအီမန်နွယ်မက်ခရွန်နဲ့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲရိုကလည်းဂျေရုဆလင်မြို့နယ်ဆိုင်တဲ့ဆုံးဖြတ်ချက်ကိုအစ္စရေးနဲ့ပါလက်စတိုင်းတို့ရဲ့ငြိမ်းချမ်းရေးဆွေးနွေးမှုကတဆင့်အဆုံးအဖြတ်ပေးတင်ကြောင်းနဲ့သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်တင်ကြောင်းပြောကြပါရခင်ဗျာ
။ကိုဇော်ဝင်းလိုင်းကြေညာသွားတာပါရှင်။အခုစီးရီးယားနိုင်ငံအတွက်ငြိမ်းချမ်းရေးဆွေးနွေးပွဲတွေအကြောင်းကိုလည်းပြောပြချင်ပါတယ်။လာမယ့်သတင်းပတ်တွင်ကျင်းပမယ့်စီးရီးယားငြိမ်းချမ်းရေးဆိုင်ရာဆွေးနွေးပွဲလုပ်ငန်းစဉ်မှာအကဲဖြတ်ဖို့နဲ့နိုင်ငံရေးဆွေးနွေးပွဲတွေဆက်လုပ်တဲ့မလုပ်တဲ့ဒါမှမဟုတ်နိုင်ငံရေးဆွေးနွေးမှုလုပ်ငန်းစဉ်တွေဟာရည်ရွယ်ထားတဲ့အတိုင်းခရီးပောက်ခဲ့သလားဆိုတာကိုသူ့အနေနဲ့အကဲခတ်ဆုံးဖြတ်မှာဖြစ်တဲ့အကြောင်းစီးရီးယားဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတန်ဖန်ဒီမစ်ထရူရာကပြောပါတယ်။ရှစ်ကြိမ်မြောက်စီးရီးယားနိုင်ငံအရေးစိစက်ညှိနှိုင်းဆွေးနွေးပွဲတွေကျင်းပနေတဲ့ကုလသမဂ္ဂဌာနချုပ်ရှိရာဂျနီဗာကနေ VOA သတင်းတောက်လီဆာစလင်ပြပို့ထားတဲ့သတင်းကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။တနင်္ဂနွေနေ့မှာကျင်းပမယ့်ငြိမ်းချမ်းရေးဆွေးနွေးပွဲကိုသူတို့ပြန်ပြီးတက်ရောက်မယ့်အကြောင်းစီးရီးယားအစိုးရကိုယ်စားလှယ်အဖွဲ့ကသူ့ကိုအတည်ပြုခဲ့တယ်လို့ကုလသမဂ္ဂညှိနှိုင်းရေးအထူးကိုယ်စားလှယ်စတဖန်ဒီမစ်ထူရာကပြောပါတယ်။စီးရီးယားကိုယ်စားလှယ်အဖွဲ့ဟာအစိုးရနဲ့ပြန်ပြီးတင်ပြဆွေးနွေးဖို့နဲ့အချက်လက်တွေအတွက်ဆိုပြီးတောက်ကြနေဆွေးနွေးပွဲကိုမတက်ရောက်ခဲ့ပါဘူး။ဒါပေမဲ့စီးရီးယားကိုယ်စားလှယ်အဖွဲ့ဆွေးနွေးပွဲကမထွက်ခွာခဲ့မှာအဖွဲ့ခေါင်းဆောင်ကလာမယ့်ဂျားဖြတ်ဆွေးရအဖွဲ့ရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်မှာသမ္မတဘက်ရှာအယ်အာဆတ်ကိုပါဝင်ခွင့်မပြုဘူးဆိုတဲ့အချက်ကိုအတိုက်ခံဘက်ကမယုံသိရင်ဆွေးနွေးပွဲတွေကိုသူတို့ဆက်မတက်ဘူးလို့ပြောသွားခဲ့တာပါ။စစ်ပွဲနောက်ပိုင်းရေးဆွဲမဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ကုလသမဂ္ဂအဖွဲ့ကစောင့်ကြည့်မဲ့သမ္မတရွေးကောက်ပွဲနဲ့လွှတ်တော်ရွေးကောက်ပွဲတွေကျင်းပနိုင်ရေးတို့အပါအဝင်ကိစ္စရပ်အတော်များများကိုအစိုးရဘက်ကရောအတိုက်ခံဘက်ကပါနှစ်ဖက်စလုံးအနေနဲ့ကြိုတင်သတ်မှတ်တောင်းဆိုချက်တွေမပါဘဲစိတ်ရင်းမှန်နဲ့ညှိနှိုင်းဆွေးနွေးသွားကြဖို့ဒီမစ်ထရူရာကပြောပါတယ
် And based on that we will be then assessing whether there is any
ဒီချက်တွေပေါ်အခြေခံပြီးကျွန်တော်တို့ကတကယ်လင်းနေတဲ့ရည်ရွယ်ချက်ရှိသလားဆိုတာကိုဂျနီဗာဆွေးနွေးပွဲမှာဒါမှကလေ့လာကဲဖြတ်ရမှာဖြစ်ပါတယ်အကြောင်းကတော့ဂျနီဗာဆွေးနွေးပွဲကမာရင်နယ်လို့ဆိုရင်တခြားနေရာကဆွေးနွေးပွဲတွေမှာလည်းကောင်းတဲ့လက္ခဏာမရှိတော့လို့ပါပဲ
အခုဆွေးနွေးနေတဲ့ရှစ်ကြိမ်မြောက်ဆွေးနွေးပွဲကိုနိုဝင်ဘာလ28ရက်ကစတင်ခဲ့ပြီးဒီဇင်ဘာလ15ရက်နေ့မှာပြီးဆုံးဖို့သတ်မှတ်ထားပါတယ်။စီးရီးယားမှာ9နှစ်ကြာနေပြီဖြစ်တဲ့စစ်ပွဲအတွင်းလူပေါင်း2သိန်းခွဲကျော်သေဆုံးခဲ့ရပြီး17တန်းကျော်ကတော့ပြည်တွင်းရောပြည်ပမှာပါနေရာပြောင်းရွှေ့နေခဲ့ကြရပါတယ်။တစ်ချိန်တည်းမှာပဲသိန်းနဲ့ချီတဲ့အရက်သားတွေအတွက်လိုအပ်နေတဲ့အရေးပေါ်ကယ်ဆယ်ရေးအကူအညီတွေပေးဖို့ရမှာစီးရီးယားအစိုးရရဲ့နှောက်ယှက်ဟန်တာမှုတွေကိုကြုံတွေ့နေရဆဲဖြစ်တဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးတပ်ဖွဲ့တွေကသတင်းပေးပို့နေကြပါတယ်။အဲဒီလိုအခြေအနေတွေမှာအဆိုးဆုံးကတော့စစ်တပ်အဝိုင်းခံထားရတဲ့ဒမတ်စကတ်မြို့အစွန်အဖျားအရှေ့ပိုင်းဂိုတာကတရားရသူစွစွဝဝနာမကျန်းဖြစ်နေသူပေါင်း900နီးပါးကိုဘေးကင်းရာရွှေ့ပြောင်းဖို့ခွင့်ပြုချက်တောင်းနေတာကိုအခုထိငြင်းဆန်နေတာပဲဖြစ်တဲ့အကြောင်းကုလသမဂ္ဂအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်။အဲ့ဒီလူတွေတဲကအများအပြားဟာအရေးပေါ်စေဝါကုသမှုမခံယူရရင်တည်သွားနိုင်တဲ့အခြေအနေမျိုးဖြစ်ကြောင်းသတိပေးထားတာလည်းဖြစ်ပါရဲ့ရှင
်။ဆရာရှင်များရှင်2019ခုနှစ်ကုန်ဆုံးပြီး2018နှစ်စစ်ကိုပြုပြမှုသတင်းပတ်အနည်းငယ်ပဲကျမတို့ရယ်ကုန်လွန်တဲ့နှစ်အတွင်းမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးပြည်တွင်းငြိမ်းချမ်းရေးတိုးတက်မှုဆုပ်ယုပ်မှုဘာတွေရှိခဲ့ပါလဲတိုးတက်မှုဆုပ်ယုပ်မှုတွေကနေသင်ခန်းစာယူနိုင်တာဘာတွေရှိခဲ့ပါမလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်နေ့ဟောင်းမှာကြုံရတဲ့အတွေ့အကြုံတွေပဲဖြစ်ဖြစ်နှစ်သစ်အတွက်စိတ်ကူးသစ်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့လဲတော်ရရှင်တွေကိုဖိတ်ခေါ်ပါရယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားနိုင်ပါတယ်။နင်းမညာတိုက်ရိုက်နေတဲ့အစီအစဉ်ကကျေးဇူးပါတယ်ရှင
်။ VOA တိုက်ရိုက်လေးလှန်စင်နေတဲ့အစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့လည်းထပ်မံဖိတ်ခေါ်ပါရစေ။ VOA တောက်ကြနေမြတ်ခင်အစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုရိုဟင်ဂျာဆိုင်ရာအမေရိကန်ထက်လွှတ်တော်အမတ်တရားနဲ့ VOA ရဲ့တည်ထောင်ဆွေးနွေးခံကိုကောက်နှုတ်တင်ပြပေးပါမယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာမွတ်စလင်တွေပေါ်ဒေသခံတွေရဲ့မုန်းတီးမှုဟာလွန်စွာပြင်းထန်နှက်ရှိုင်းနေတဲ့တန်ဆူချိုကာရန်ထားတဲ့သူ့အခေါ် prison camp အကျဉ်းစခန်းတွေမှာအပြင်းနဲ့ဆက်သွယ်မလုပ်ဘဲနေနေကြရတာဟာဒုတိယကမ္ဘာစစ်ကပိုလန်နိုင်ငံမှာဂျူးတွေကိုပိတ်လောင်ထားတဲ့ဂက်တိုအကျဉ်းစခန်းတွေနဲ့တူညီနေတယ်လို့အမေရိကန်အထက်လွှတ်တော်အမတ်တဦးကပြောလိုက်ပါတယ်။ Dick Durbin ဟာမကြသေးခင်ကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေကိုတွားရောက်ခဲ့ပြီး VOA နဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။ဒီအကြောင်းဥကျော်ဆန်သားကတင်ပြပေးပါမယ်ရှင်
။ဟုတ်ပါတယ်။သူကရခိုင်ပြည်မြောက်ပိုင်းကိုရောက်တော့ဒေသခံတွေနဲ့တွေ့ခဲ့ရတယ်။ဒီဒေသခံတွေဟာသူ့ခေါ်ဒီရိုဟင်ဂျာမွတ်စလင်တွေအပေါ်မှာဘလောက်ခါခါပြီးပြီးမုန်းတီးနေရတယ်ဆိုတာကိုစိုက်ပြီးတော့အခုလိုပြောပါတယ်
။ The other part of this was to spend time in Myanmar to speak to the people who live there in this Rakhine province where all of this is taking
မနက်ငါဘက်ကိုလည်းရောက်ခဲ့ပါတယ်ဒီပြဿနာတွေဖြစ်ပွားခဲ့တဲ့ရခိုင်ဒေသကလူတွေနဲ့စကားပြောခွင့်ရခဲ့ပါတယ်ဒီလူတွေရဲ့ရိုဟင်ဂျာတွေအပေါ်မှာမုန်းတီးမှုဘလောက်ထိနှဆိုင်နေလဲဆိုတာကိုလည်းသိခဲ့ရပါတယ်ဒီအခြေအနေတွေဟာ21ရာစုမှာရှိနေသေးတယ်ဆိုတာမယုံကြည်နိုင်စရာပါပဲစကားပြောနေတာကိုရခိုင်ပြီးတော့ရိုဟင်ဂျာဆိုတဲ့စကားကိုမသုံးပါနဲ့ဒီရိုဟင်ဂျာဆိုတာတကယ်မရှိဘူးဆိုပြီးတော့ရိုဟင်ဂျာရှိတယ်ဆိုတာကိုငြင်းဆန်ကြပါတယ်
ဆက်လက်ပြီးတော့မုန်တီမှုကဘာကြောင့်ကြောက်တောင်ပြင်းထန်ရသလဲဆိုတာကိုလည်းသူကသုံးသပ်ဖို့ကြိုးစားပါတယ်ပြီးတော့ဒါကတောင်အာဖရိကအပါတိုက်လို့ခေါ်တဲ့အသားရောင်ခွဲခြားမှုတွေပူဆိုးရတယ်လို့လည်းသူကမှတ်ချက်ချပါတယ
် It isn't because they have spent so much time near them it turns out
အဲ့ဒီမှာနေကြတာတိတ်မကြသေးလို့မဟုတ်ပါဘူးမြန်မာပြည်ကလူတွေကသူတို့နဲ့ထိတွေ့မှုမရှိသလောက်ဖြစ်နေခဲ့ကြပါတယ်သူတို့တိစောက်ပေးထားတဲ့ prison camps အကျဉ်းစခန်းတွေအကြောင်းမေးရင်အမျိုးသမီးတစ်ယောက်ကတောင်အာဖရိကကအပါတိုက်လို့ခေါ်တဲ့အသားရောင်ခွဲခြားမှုနဲ့တူတယ်လို့ပြောပါတယ်ဒါပေမဲ့တောင်အာဖရိကမှာတော့လူမဲတွေဟာတီးကြနေထိုင်ခဲ့ကြပါမိ့လူပြူတွေရှိတဲ့နေရာကိုသွားပြီးတော့အလုပ်လုပ်ကင်ွင့်ရှိပါတယ်ဒီလိုညာတွေကတော့တန်ဆူးချိုးတွေနောက်ွယ်ကစခန်းတွေထဲမှာပဲနေနေရပါတယ်အပြင်ထွက်ခွင့်မရှိပါဘူးဒါဟာဒုတိယကမ္ဘာစစ်တုန်းကဂျူးလူမျိုးတွေကိုပိတ်လောင်ထားခဲ့တဲ့ဝါဆော့အချင်းစခန်းတွေနဲ့ပို့ပြီးတော့တူပါတယ်
ဆလပီဒေါန်ဆန်းစုကြည်ရဲ့အခန့်ကဏ္ဍဒေါန်ဆန်းစုကြည်ပေါ်မှာဒီကိစ္စနဲ့ပတ်သက်ပြီးတော့ဖြစ်တင်ဝေဖန်နေကြတာတွေလည်းသူကဆက်လိုက်ပြီးတော့ပြောသွားပါတယ
်အန်ဆန်းစုချီ a person whom I gladly voted for by resolution to congratulate for her courage
ဒေါန်ဆန်းစုကြည်ဆိုတာသူ့ရဲ့ရဲစွမ်းတက်တီကိုချီးကျူးမဲ့ဆုံးဖြတ်ချက်ကိုကျွန်တော်တို့ကိုယ်တိုင်ဝမ်းမြောက်ဝမ်းသာမဲပေးခဲ့တဲ့ပုံကူဖြစ်ပါတယ်အခုကိစ္စမှာတော့သူဟာအပြောင်းလဲလုပ်ချင်စိတ်မရှိတာပဲလားလုံနိုင်တဲ့အင်အားမရှိတာပဲလားဒါတွေကိုကျူးလွန်နေတာကစစ်တပ်ပါသူကကဘာကဝေဖန်အပြစ်တင်နေကြတာဟာဆရာနာရှင်စနစ်ကို15နှစ်လုံးလုံးစွန့်စားအာခံလာသူတယောက်အနေနဲ့ဒီလိုညာကိစ္စကိုပို့ပြီးတော့လေးနဲ့မပြောရကောင်းလားဆိုတာဒေါသဖြစ်မှုန်ထူပြီးတော့လုပ်နေကြတာလို့ထင်ပါတယ်ဒီခြေနေစိုးကိုသူကပြောင်းလဲပြုပြင်နိုင်မလားမဖြစ်နိုင်ပါဘူးသူ့မှာအာဏာမရှိပါဘူးဒါပေမဲ့သူ့အနေနဲ့ပို့ပြောတင်ပါတယ်ပို့လုပ်တင်ပါတယ်ဒါကသိရှင်းပါတယ
်သူ့ကိုထောက်ခံသူတွေကတော့စစ်တပ်ကိုမထိန်ချုပ်နိုင်သေးသည့်တိုင်အောင်ဒေါအောင်ဆန်းစုကြည်ဟာဒီမိုကရေစီမျိုးစစ်ဆက်လက်ဆင်နွှဲနိုင်အောင်ထိန်းသိမ်းနေရတယ်လို့ဆိုကြောင်းစနေတာကဆက်ပြီးပြောပါတယ်ဒီအခြေအနေတွေအလုံးအတွက်အဓိကတောင်းရှိရဲစစ်တပ်ကိုဖိအားပေးတံခတ်ဖို့လိုအပ်တယ်ဆိုတာကိုလည်းသူမမိတ်မသွင်းယူကြည်တယ်လို့ဆိုပါတယ
် They should be held accountable
တောင်းရှိတဲ့စစ်ဘက်ခေါင်းဆောင်တွေအပေါ်မှာဖိအားတွေပေးဖို့လိုအပ်တယ်လို့ကျွန်တော်တကယ်ပဲယုံကြည်ပါတယ်ဒီလိုနည်းနဲ့သာသူတို့ရဲ့လောရက်တွေအတွက်သူတို့မှာတောင်းရှိတယ်ဆိုတာကိုပြသနိုင်မှာဖြစ်ပါတယ
်အမေရိကန်ထက်လွှတ်တော်မတ်ဒစ်ဒါဘင်ဟာပူဟမင်းကြီးတွားရောက်ခဲ့စဉ်တုန်းကရိုဟင်ဂျာဆိုတဲ့အဆုံးနှုတ်မဆုံးမနဲ့ဆောင်ကျင်းသွားခဲ့တာကိုလည်းပဲမှားရလို့မယူဆကြအောင်ပူဟမင်းကြီးဟာအင်တန်လိမ့်မာပန်းနတ်စွာကင်တွယ်သွားခြင်းသာဖြစ်ကြောင်းသူအနေနဲ့ပူဟမင်းကြီးကိုလွန်စွာလေးစားကြောင်းလည်းပြောသွားပါရခင်ဗျာ
မြန်မာနိုင်ငံကမကြခင်ကတွားရောက်ခဲ့တဲ့အမေရိကန်အထက်လွှတ်တော်မှန်တဲ့ VOA ရဲ့တွေ့ဆုံမေးမြန်းခန်းတက်ကနေပြီးတော့ဥကျော်ဇန်တာကကောက်နှုတ်တင်ပြသွားတာပါဒါနဲ့တစ်ဆက်တည်းဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့အခြေဆိုင်နိုင်ငံတကာပြည်ပခန့်လေ့လာရေးဖွဲ့ ICG ကဒီဇင်ဘာလ9ရက်နေ့စွဲနဲ့ထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံကရိုဟင်ဂျာကြက်တဲ့ဟာအန္တရာယ်ကြီးတဲ့အခြေအနေတစ်တယောက်ဝင်ရောက်နေပြီဆိုတဲ့ခေါင်းစဉ်နဲ့အစီရင်ခံစာအကြောင်းကိုလည်းကိုကျော်ကျော်သိန်းနဲ့အတူပြောပြပေးချင်ပါသေးတယ်ရှင်။ဆိုတော့ကိုကျော်ကျော်သိန်းရဲ့ဒီအစီရင်ခံစာထဲမှာဘယ်ချက်တွေကိုအဓိကထားဖော်ပြထားသလဲရှင်
။ဟုတ်ကဲ့ပါ။ဒီအစီရင်ခံစာကိုကျွန်တော်ဖတ်ထားသလောက်တွေ့ရတာကတော့ ဒီအခြေအနေဟာမြန်မာနိုင်ငံရဲ့ပြည်တွင်းနိုင်ငံရေးနဲ့နိုင်ငံတကာဆက်ဆံရေးတွေမှာအပြောင်းအလဲတွေဖြစ်လာနေတယ်။ Oregon Rohingya Salvation Army လို့ခေါ်တဲ့အာဆာစစ်သွေးကြောအဖွဲ့ကအနာဂတ်မှာနေဆက်ကိုဖျက်ချော်ပြီးတိုက်ခိုက်လာနိုင်ခြင်းရှိတယ်။အဲဒီလိုမျိုးတိုက်ခိုက်တာတွေဖြစ်လာရင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားတင်းမာမှုတွေတိုးလာနိုင်တယ်။ဘယ်လိုနိုင်ငံတကာရဲ့ဒဏ်ခတ်အရေးယူမှုမျိုးပဲဖြစ်ဖြစ်အသေးအချာစဉ်းစားသုံးသပ်ဖို့လိုတယ်ဆိုတဲ့အချက်တွေပါပဲခင်ဗျ။
ဒီအချက်တဲကပြည်တွင်းနိုင်ငံရေးနဲ့နိုင်ငံတကာဆက်ဆံရေးမှာရောအပြောင်းအလဲဖြစ်လာနေတယ်ဆိုတာနဲ့ပတ်သက်ပြီးဘယ်ချက်တွေကိုထောက်ပြထားတာလဲရှင်။ပြည်တွင်းနိုင်ငံရေးနဲ့ပတ်သက်ပြီးတော့ပြောထားတဲ့အထက်မှာမြန်မာနိုင်ငံရေးလမ်းကြောင်းကိုပုံဖော်ထားပြီးသားဖြစ်ပြီးပြောင်းလဲဖို့တိတ်ကိုခက်ခဲလိမ့်မယ်ဆိုတာအတိအမှတ်ပြုဖို့အရေးကြီးတယ်လို့ထောက်ပြထားပါတယ်။အဆိုရရဲ့စစ် Danka Yeyu Muriha, Kabadwama Dilu Aladu, Luya Nuri Lopu, Senza Sizen Nidugu, Tasi Lu Janaji Shide, a Chepya Mutuku Pinaybe, Nimaranga Maro Dilu Danka Yeyu Dariga, a Paulakana Sound at Yaule, Chella Nanji, Meshiba Ure, Dabi, a Tia Jap, Belumu Chamate Surabo Mutibi, a Chinigu Po Sutua on Lodalu Rama, Chenai Barelu, ICG Ga, three Pit Havare.
Asalo Corridi, Situza Puegayo, Naga Manesa, Tacho, Taikai, Lanai, Jeshire, Ludri, Petaresura, Asapa, when you wear machine, Resura, Sien Kangama, Piota de Laje.
Sien Kangarema, Pobiatara, Jagaro, the Asa Apoye, Sion Muri, the Apoi and Yazuha, the Manning and Gani Bido, Bangladesh, go, Tabi Dware, the Chalurin, to do Jobido, Tabi Dobi, Bangladesh Nanga, Duka de Sakan, Durema, Shawni de Lusubari.
သူတို့ရဲ့အခုအစီအစဉ်ကစားကိုပြုစုဖို့သူတို့တွေးဆမေးမြန်းထားတဲ့လူတွေထဲမှာအဲ့ဒီစကမ်းတွေထဲမှာရောင်းနေတဲ့အာစာအဖွဲ့ဝင်တွေလည်းပါတယ်လို့အစီအစဉ်ကစားထဲမှာဖော်ပြထားပါတယ်။ဟုတ်ကဲ့ကိုကျော်တော်တဲ့အခုလိုတိုက်ခိုက်မှုတွေကိုဘယ်လိုလှုပ်လာနိုင်တယ်ဆိုတာနဲ့ဘယ်လိုအကျိုးဆက်တွေဖြစ်လာနိုင်ခြင်းရှိတယ်ဆိုတာကိုရောအသေးအချာပြောထားသေးလားရှင်။ဟုတ်ကဲ့ပါ။ဒီနေ
Jawu Kisama. The Manning and Bada Biro Leshima, Bangladesh Kadru, Dora Tony, Majimana Pianide, Sure Chin Rijo, Kuchin Yuma, Asa Apon in a Bangladesh Tema, Lushawu, Nia Jawuga, Pobido Niza Lare Lule Subare. Asa Puega, the Gave, Nizab Chabido Time, so you know. The Kandi Yopanga, a little good wind tight and a Lunuri secondary, Damambo. ပိုပြီးလွယ်ကူတဲ့ပြတ်မှတ်တစ်ခုဖြစ်တဲ့ဒီရိုဟင်ဂျာတွေနေသွားတဲ့မြေတွေပေါ်မှာရှေ့ပြောင်းနေထိုင်တဲ့မွတ်စလင်မဟုတ်တဲ့လူတွေကိုတိုက်ခိုက်နိုင်တယ်လို့ရေးထားပါတယ်။အဲလိုမျိုးတိုက်ခိုက်တာတွေဖြစ်လာတဲ့ဆိုရင်တော့တကယ်ကိုစူယွာတဲ့အနှုတ်လက္ခဏာဆောင်တည်အောင်မှုတွေဖြစ်လာပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားမှာတင်းမာမှုတွေအရှိန်မြင့်လာပြီးတော့ဒီစစ်တပ
bari lutin ne sura ko le ajan pe tha ma paw no
oke ba di adika thuru asin ga sa ma ajan pe tha ra ga ro naingan daga dai wai ni ne ati aja pit mat tha ye yu da ri ko cha mat de so yin daw ma be roinya dukha de ri twe lu da chin sana mu aku nyu ri ko sa pi pe tin de lu ajan pe tha ba de ta kha မြန်မာနိုင်ငံကိုလည်းပဲအဆက်မပြတ်လိုက်ဖဲနဲ့ထိတွေ့ဆက်ဆံတာကိုဆက်လုပ်သွားဖို့လည်းအကြံပေးထားပါတယ်မကွန်ကြီ
းဟုတ်ကဲ့ကိုကျော်ကျော်သိရင်အခုလိုအစီရင်ခံစာကိုကောက်နှုတ်ပြီးတော့ရှင်းရှင်းလင်းလင်းသိနိုင်အောင်ပြောပြပေးခဲ့တဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ကျမတို့ VOA ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့တယ်သောရရှင်တွေနားဆင်လို့တယ်တေးချင်းတွေတောင်းယူလို့တယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA American တန်ကနေ2019ခုနှစ်ဒီဇင်ဘာလ8ရက်တောက်ကြနေမတဲ့ဖက်အစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 40နဲ့50ပြင်လိုက်လမီတာ190တို့ကနေနားဆင်နိုင်ပါတယ် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်ရှင်အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်ဒုတိယပိုင်းအစီအစဉ်တွေမှာတော့ American Style Alien အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာရဖို့ရှိပြီးကျန်းမာရေးအစီအစဉ်မှာအလှပအတွက်စေခန်းတွေမှာတွားရောက်ပြုပြင်မှုတွေရဲ့ဘေးထွက်ပြဿနာတွေအကြောင်းကိုအခုလိုနားဆင်နိုင်ပါတယ်
။ဒီကနားတခုတော့ခူးရောင်လာတဲ့ရေရေထွက်တဲ့အဖက်ဒီကွာတဲ့နေအောင်မခံနိုင်ဘူးဦးကောင်နေနဲ့ဆက်ပြင်းပြင်းဖြစ်နေတ
ယ်။အရေးပြတခုဆရာဝန်ဒေါက်တာဆိုးဝင်းဦးကပြောပြပေးသွားမှာဖြစ်ပါတယ်။အဲဒီနောက်တိုင်းရင်သတင်းလွှာကန္တာကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့ဒေါ်လာလာတန်စီစဉ်ထုတ်လွှင့်ပေးနေတဲ့အင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင်။
ဒီကနေ့မလဲကျင်ပြမယ် idiom အသုံးက
break a leg
ဖြစ်ပါတယ်စာလုံးပေါင်းက break break ကချိုးတာ a ကတခုတချောင်း leg leg ကခြေတော့ဆိုတော့စပိုက်ခွင်းရဲ့ဓာတ်ရိုက်ဒီပေကတော့ခြေတချောင်းကိုကျိုးအောင်လုပ်တာပေါ့ idiom ဆိုတဲ့သဘောက်ဒီပေကိုမရှင်းပြမီဒီအသုံးဆင်းသက်လာတဲ့နောက်ကျောင်းကိုအနည်းငယ်ရှင်းပြပါစီရှေးခေတ်ကပြဿနာသဘင်လောကမှာအယူရှိခဲ့တာကစမကာမီအမှုပညာသည်တွေကိုပွဲအောင်အောင်မြင်မြင်ကနိုင်လေအောင်အရှင်းပြပါစေလို့ဆုမွန်ကောင်းတောင်းပေးလို့ရင်အယူသီးမှုတစ်ခုကပြောင်းပြန်ဆူတောင်းပေးဖို့ပဲဖြစ်ပါလေ။ဥပမာ break a leg ခြေတော့ကျိုးပါစေလို့ဆူတောင်းပေးခြင်းအပြင်ပြောင်းပြန်တဲ့ဘောအထိပဲယူပြီးဒီပွဲကမဲ့လူကိုကန့်ကောင်းပါစေအောင်မြင်ပါစေလို့ဆူတောင်းပေးရရောက်တယ်လို့ရှိခဲ့တဲ့အယူဖြစ်ပါလေ။တတိယတော့အောင်မြင်ပါစေအဆင်ပြေပါစေလို့ပြောခဲ့ရင်တော့ပွဲကာယမှာပြောင်းပြန်ဖြစ်ပြီးအဆင်မပြေဖြစ်တဲ့အယူရှိပါတယ်။ဒါကြောင့်မလို့ break a leg လို့တူဦးကပြောလာတဲ့ဆိုရင် idiom ဆိုတဲ့သဘောက်ဒီပေကတော့ကိုယ်ကိုကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုတာကိုနားလည်သဘောပေါက်ပြီးကျေးဇူးတရားမှာဖြစ်တယ်ဆိုတာကိုနားလည်သိချင်ပါတယ်။ဒီနေ့အဖြစ်တော့အင်္ဂလိပ်လို break a leg က good luck ကိုဆိုပါတယ်။ဒီတော့ရပါတယ်လို့ George Group ပြီးတဲ့ဥမာကတော့
It's important for our first performance tonight to be a success. So break a leg everybody.
ဒီညကမေပွဲကကျွန်တော်တို့ရဲ့ပထမဦးဆုံးပွဲဆိုတော့အောင်မြင်ဖို့အရေးကြီးတယ်။ဒါကြောင့်မို့လို့အားလုံးအဆင်ပြေပါစေ၊ကန့်ကောက်ပါစေလို့ဆုတောင်းပါတယ်လို့ကြေညာပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
It's important for our first performance tonight to be a success. So, break a leg, everybody.
ကိုကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Break a leg.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့ EDN အသုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာပြီးတဲ့နောက်အခုကျမ်းမာရေးခဏကိုနားဆင်ကြရပါမယ်။ဒီတစ်ပတ်မှာတော့အလှပစည်းကမ်းတွေနဲ့အရေးပြပြဿနာတွေအကြောင်းကိုနားဆင်ကြရမှာပါ။မြန်မာနိုင်ငံမှာအရင်ကတိတ်မရှိခဲ့တဲ့အလှပစည်းကမ်းတွေအခုများလာနေပြီးကျန်းမာရေးအကျိုးဖြစ်စေတာရှိသလိုဘေးထွက်ပြဿနာတွေမကြခဏဖြစ်နေတာလည်းရှိနေပါလေ။ဘလို့ကြောင့်အခုလိုအရေးပြပြဿနာတွေဖြစ်လာရပြီးဘလို့ကာကွယ်နိုင်ပါသလဲ။ဒီအကြောင်းမြန်မာနိုင်ငံကအရေးပြအထူးကုဆရာဝန်ကြီးဒေါက်တာဆိုးဝင်းဦးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းတင်ပြထားပါရှင
်။ Okay, ဒေါက်တာဆိုးဝင်းဦးခင်ဗျာကျွန်တော်တို့ဒီအလှပစည်းကမ်းတွေနဲ့ဒီအရေးပြပြဿနာတွေဖြစ်တဲ့အနေအထားကမြန်မာနိုင်ငံမှာဘယ်လိုအနေအထားရှိလဲဆရာကြီး
။ဒီအလှပကုတာတွေအရေးပြအလှပကုတဲ့စည်းကမ်းတွေအဲ့လေဒီတော့တိတ်မရှိပြီမယ်ခုနောက်ပိုင်းဆိုအရန်ပေါ်လာတော့ဗောနော်သူပြင်ရန်ကုန်မှာဆိုတော်တော်များပါတယ်ကုလေကုသကြတယ်ကုသကကောင်းတာကြီးလည်းရှိသလိုပြေကနာဖြစ်တာတွေဒီတော့ဇူဇူဖြစ်တာတွေလည်းမကြခဏကြားရတယ်ဟိုတလောစီအားဆိုရင်သတင်းစာစံတော်ချိန်သတင်းစာထင်တယ်သတင်းစာတစ်ခုမှာလာပါစီကန်းတစ်ခုကိုဒီ celebrity တယောက်ဗောနော်မိမကြီးတယောက်ကတရားဆွဲတဲ့အကြောင်းကြီးပါလာတယ်အဲ့ဒါဖတ်ရတယ်ပြီးတော့အခုလောလောလတ်လတ်ပဲသိနေကြပြီမယ်ဒီတပတ်နှစ်ပတ်ပတ်ဝန်းကျင်မှာအလဘစီကန်းတစ်ခုမှာပဲကျောင်းမလေးတယောက်ကပူဇော်မှုခံရပြီးတော့ပြဿနာဖြစ်တာအဲ့ဒါကိုလည်းလူမှုကွန်ရက်မှာတင်တာပြီးပြန်ရှင်းတာပြီးတွေ့ရပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပြဿနာတွေဖြစ်နေတယ်ဆိုတော့ ဒီအလှပစည်းကမ်းဒီမှာဒီပြည့်လို့ပြည့်တဲ့သဘောသဘာဝလေးနဲ့ဘလို့ရေပြားပြဿနာမျိုးတွေကျောင်းရတယ်ဆိုတာကိုနည်းနည်းဆက်ပြီးတော့ရှင်းပြပေးပါလားဆရာကြီး
။လှပစည်းကမ်းဆိုတာတော့ခြုံပြောတာပေါ့နော်။အဲ့ဒီမှာကုသမှုတွေကအများကြီးရှိတယ်။အဲအဓိကတော့အသက်အရွယ်ရာဦးမင်းလာတာကိုပြန်ပြီးတော့နှုတ်ပြောင်းကုသကြတာပေါ့။စေလင်းကုသတာတွေပါတယ်။တော့စေလင်းစည်းတွေပြီးပြီးကုသတာပါတယ်။နောက်စက်တီနဲ့ကုသတာတွေလည်းပါတယ်။နောက်ဆေးထိုးတာတွေလည်းပါတယ
်။ဟုတ်ကဲ့ဆရာ။အခုဒီနောက်ဆုံးပေါ့နော်ဒီရှင်အောင်မတူဖြစ်သွားတဲ့ဒီရေပြားပြဿနာလေးအကြောင်းရောနည်းနည်းရှင်းပြပေးပါဆရာကြီးဘာကြောင့်အခုလိုဖြစ်ရလဲပေါ့နော
်ကျွန်တော်အဖက်ကြီးရသလောက်တော့ရှင်အောင်မလေးတရားသူ့ရဲ့အတိလာဘစီကံတစ်ခုမှာရန်ကုန်မြို့မှာပဲအဲအတိလည်းပြီးနေတယ်ဆိုတော့လာကုပါဆိုတော့သူသွားတယ်သွားတော့ရှင်အောင်ကကင်မီကယ်ပြီးလို့ခေါ်တဲ့ဆေးလိမ့်ပြီးတော့ကုသမှုတစ်ခုကိုလုပ်ပြီးလိုက်တယ်ဒါမဲ့အကမ်းမသိတဲ့အခါကျတော့အဲ့မှာနောက်ဆက်တဲ့ပြဿနာဖြစ်ပြီးတော့သူ့မျက်နှာတစ်ခုလုံးဖူးယောင်လာတယ်ဒီထွက်တယ်အဖတ်ကြီးကွာတယ်နေအောင်မခံနိုင်ဘူးဦးကောင်းနေတယ်ဆက်ပြင်းပြင်းဖြစ်နေတယ်နေရခံရခဲ့တယ်ပြီးရင်အယူမဲတွေဆွဲပြီးကြံနေတယ်ဆိုပြောသူကနေ့စဉ်နေ့စဉ် Facebook လူမှုကွန်ရက်မှာကြီးသူကတင်တယ်တင်တဲ့ဥစ္စာကိုလည်းကြံလေဝင်ရတဲ့လူတွေလည်းတော်များတွေ့တယ်ဟိုက်တဲ့မှာမှ comment တွေပြီးတဲ့အခါမှာဒီ chemical ပြီးလို့ခေါ်တဲ့ဆေးလိမ်ကြီးကုသတဲ့နေရာမကောင်းတဲ့ဥစ္စာဘာဖြစ်လို့လောက်တာလဲဆိုပြီးတော့ဒီကုသမှုကိုလာပြီးတော့မကောင်းဆိုပြီးဝေဖန်ရှင်းကြတဲ့ဥစ္စာတွေလည်းတွေ့အမှန်တော့ကုသမှုကမကောင်းတာမဟုတ်ကြကုသမှုကကောင်းတယ်ဒါအကြောင်းအကြောင်းကြောင့်ပြဿနာဖြစ်သွားတာရှိတော့လीမထင်လဲတွေ့ကြတော့ပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဘလိုမျိုးအခြားအကြောင်းအကြောင်းကြောင့်ဒီကြောင့်ဖြစ်နိုင်ခြေရှိလဲဆရာကြီး
တကယ်တကယ်တော့ဒီ chemical ပြီးလို့ခေါ်တဲ့ဆေးလိမ်ပြီးရောကုသတဲ့နေရာဒီအလှမဆိုင်ရာကုသမှုကုထုံးတစ်ခုပါအခုမှပေါ်လာတယ်မဟုတ်ပေါ်လာတယ်နှစ်10နဲ့ချီချီကြာနေပြီနှစ်30 40အဲ့ဒီလောက်အထိကိုကြာနေပြီပြောတကယ်တကယ်လည်းကောင်းတဲ့ကုသမှုဖြစ်တဲ့အတွက်ဘလားပါဆိုင်ကကုသမှုတွေမှာအများဆုံးကုသမှုတော်အောင်မှပြောလို့ရတယ်။သူကဘာကြိုးကျေးဇူးတွေရလဲဆိုရင်နေအောင်ဒီကြောင့်အသားကြီးပျက်စီးနေတာတွေပြန်ပြီးတော့ကောင်းတယ်။အဲ့ဒါကိုအခုကြတော့ဒီနေရာမှာပြဿနာဖြစ်သွားတော့ပေါ့နော်။ပြဿနာဖြစ်တာဒီလိုမျိုးဖြစ်နိုင်လဲဆိုစဉ်းစားတဲ့အခါကျတော့ဒီကုသမှုမျိုးဆိုဒါကကောင်းတာရှိသလိုဆိုးတာလည်းဖြစ်နိုင်တယ်ပေါ့နော်။အခုဒီကံကံပြီးတော့ခေါ်ပြီးနေလို့တာတန်းယူတဲ့လူတွေနာမည်တဲ့လူတွေမှာနောက်ဆက်တွဲပြဿနာပုံဖြစ်တတ်တယ်။အခုဖြစ်တဲ့ဆရာဝမကြီးကလည်းအသားခက်မျိုးညောအဲ့တော့ဖြစ်နိုင်တဲ့ point တွေကတော့မျိုးစုံပဲ။လူသားကြီးကစဉ်စဉ်ဖြစ်တဲ့ထိခိုက်ရှာတဲ့အသားကြီးဖြစ်တဲ့လူတွေဖြစ်နိုင်တယ်။ဒါမှမဟုတ်သုံးလိုက်တဲ့ဆီကလည်းရံပြင်းတဲ့ဟာမျိုးလည်းဖြစ်နိုင်တယ်။ဒါမှမဟုတ်ထားမဲ့အချိန်ထက်ကိုလွန်ပြီးတော့ထားမိသွားတာလည်းဖြစ်နိုင်တယ်။ဒါမှမဟုတ်လည်းဟိုမလုတ်ခင်လုတ်ပြီးမှကြိုတင်ပြင်ဆင်ရမယ့်ဟာတွေလုတ်ပြီးရဲ့အခါကျရင်မှားချရမယ့်ဥစ္စာတွေအဲ့ဥစ္စာတွေမှာလည်းဟိုလွဲသွားတာတွေလည်းဖြစ်နိုင်တယ်
ဟုတ်ကဲ့ဆရာကြီးအခုလိုမဖြစ်အောင်ကာကွယ်နိုင်ဖို့အတွက်ဆရာကြီးဒီခြေကန်းတွေရောလူနာတွေရောပေါ့နော်ဘလိုမျိုးဆောင်ရံရှောင်ရံတွေကိုသတိပြုတယ်လဲဆရာကြီ
းလူနာအနေနဲ့ကတော့ကိုယ့်ကိုယ်မဲ့ဆရာဝန်အားကျွမ်းကျင်မှုရှိနေရှိသိကြုံရှိနေရှိလုပ်နေကြဟုတ်မဟုတ်အဲ့ဒါတွေကိုတော့နှောင်းအပြင်ဖြစ်စေတခြားပြစင်စကားနဲ့ဖြစ်စေသိပြီးတော့ဟိုလုပ်ရင်တော့ဒီကျန်နေတော့ကောင်းတာပေါ့နော်အဲဒီကုသမှုမှာမျိုးဆိုရင်တော့ဆရာဝန်ကပူပြီးရေးကြည့်ရပြကိုကုသမဲ့လူကအသားရည်ပုံစံလေးတို့ကျွန်တော်တို့ရေပြားဆရာဝန်ကြီးဆိုရင်ကြည့်တယ်ဒီရဲ့အသားရည်ပုံစံတွေကမတူဘူးကုသမှုတွေတုံ့ပြန်မှုတွေမတူဘူးဟာယောပဒီအလေပိုင်းပေါ့နော်အဲကအသားကြီးတဲ့လူရဲ့အသားပုံစံမျိုးကတမျိုးကျွန်တော်တို့ရှေ့တောင်ကရှားလူမျိုးတွေပေါ့နော်ဖိလစ်ပင်းတို့ထိုင်းတို့မြန်မာလူတို့မျိုးလူရဲ့အသားရည်ပုံစံတမျိုးအဲ့အရာတွေကိုကောင်းကောင်းသိထားရမယ်။နောက်တစ်ခါအဲ့လိုအသားရည်ပုံစံမှာမှ sensitive ဖြစ်တဲ့အသားရည်လား။နောက်ဉာဏ်နာမှာတချို့ပြဿနာတွေဖြစ်နေလား။အနာတွေကောင်းနေလား။တခုခုရှိနေလား။နေလောင်နေလား။အဲ့အရာမျိုးတွေကိုလည်းကျွန်တော်ကောင်းကောင်းသိထားတင်တာပေါ့နော်။နောက်ဘယ်လိုဆေးမျိုးကိုယူမှလဲ။ဒီပြင်းလုံးလို့ဆိုတာဆေးတွေကအများကြီး။ဆေးတစ်ခုချင်းမှလဲ percentage အပြင်းပြောင်းရတယ်အများကြီး။အဲ့တော့ဘယ်လိုဆေးကိုယူမှလဲ။ဘယ်လိုပြင်းအားကိုယူမှလဲ။နောက်တစ်ခါဒီပြည်တွင်လုပ်တယ်ဆိုတာအပြော့အလေအပြင်အကြီးကားလေးကိုနည်းနည်းစိတ်ဝင်ထိုးပေါက်တဲ့အပြော့အလေအပြင်အမျိုးဆုံးကြီးရဲ့အဲ့တော့ဘလောက်နည်းနည်းသွားမှလဲပင်ချိန်မှရက်မှလဲနောက်တစ်ခါမလုတ်ခင်လုတ်ပြီးမှဘာပဲမှမလဲနောက်ကိုယ့်ရဲ့ဒီနာရဲ့ဒီပြည်တွင်မှုပုံစံကဘယ်လိုကုသမှုပုံစံချမလဲဆိုတဲ့အချက်တွေကအရင်ရေးကြည့်တယ်အဲ့ဒီဟာတွေမှာချုပ်ရင်းမှုတစ်ခုခုမှဖြစ်စေဟို၃-၄ခုမှဖြစ်စေချုပ်ရင်းတော့တဲ့ခါကျရင်နောက်ဆက်တဲ့ပြဿနာဖြစ်စေပြောမြမာပြားလူတွေကတိုင်းဝဲတူကြီးများတယ်ဒီပြင်းနဲ့ပတ်သက်ရင်သူကနောက်ဆက်တဲ့ကြံစည်တာ ကြံစည်တာဖြစ်တယ
်ဟုတ်ကဲ့ဆရာဦးလိုဒီအလှပစေကန်းတွေနဲ့ရေပြားတက်တဲ့ဖြစ်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မေးမိတဲ့တခြားအရေးကြီးတဲ့ချက်က
ရေးကြည့်တာလေဖိနေအတွေ့အကြုံနဲ့တကယ်ကုသတက်တဲ့လူဖြစ်ဖို့ဆိုတာလေရေးကြည့်ပါတယ်ကုသနေတာကကျွန်တော်တွေ့နေရတာပေါ့နော်သူချင်းဆောင်းအောင်ပြီးတာမကြသေးတဲ့ဆောင်းအောင်ငယ်တွေဖွင့်လာများပါတယ်သူတို့ကတကယ်ပြင်မှတင်တာဘယ်လောက်တက်ခဲ့လဲမသိဘူးပေါ့နော်ဒါတော့ပြင်ပြင်မယ်လာအနေငယ်ပြင်ပြင်မယ်ပြီးရနေစီကန်းဖွင့်နေလုပ်တယ်ဆိုရင်အတိတ်ကြောင့်ကစကားပြောတယ်လीနောက်တစ်ခါနိုင်ငံတော်အနေနဲ့လေစနီးတကျဒီလူထုချင်းကျမ်းမာရေးဝန်ထမ်းနာအနေနဲ့ပေါ့နော်နိုင်စင်ချပြီးတာအစစနီးတကျလေတင်းလပ်ပြီးတော့လုပ်ပေးတယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကြမာရေးစီစဉ်ကိုနားဆင်ကြကြရတာပါရှင်ဒီစီစဉ်ကိုကြာသာပတင်းနေ့ညပိုင်းနဲ့အခုလိုတောက်ကြမနေ့ပိုင်းတွေမှာပုံမှန်ထုတ်လင်းပေးပါတယ် VOA ရဲ့ website စာမျက်နှာ bamis.voanews.com မှာလည်းသတင်းပတ်စင်ကန်တာဆိုတဲ့အစီအကောင်းစင်အောက်ကနေပြီးတော့ကြမာရေးအစီအစဉ်ထုတ်လွှင့်ချက်တွေအားလုံးကိုပြန်ပြီးတော့နားဆင်နိုင်ကြပါရရှင်အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကိုနားဆင်ကြရပါမယ်နေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစူးစီးထုတ်လွှင့်ပေးနေတာဖြစ်ပါရရှင်
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအမီပါ။ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်ဘက်မှာတအန်းပလောင်တပ်ဖွဲ့ TNL နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တို့ကြားပထမဆုံးကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်ပလောဝမြို့နယ်ဒေသခံ 1,500 ကျော်အိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်ဘက်ကိုထွက်ပြေးတိမ်းရှောင်နေရတယ်ဆိုတာနဲ့လင်းခေမြို့နယ်မှာရှမ်းလူမျိုးအလိုက်အမျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်ပြုတဲ့အပေါ်ရှမ်းနိုင်ငံရေးအင်အားစုတွေရဲ့အမြင့်သဘောထားတွေကိုကြားကြရမှာပါရှင်။ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်နယ်မြောက်ပိုင်းနမ့်တူမြို့နယ်မုံရင်အုပ်စုမှာတအန်းအမျိုးသားလူမျိုးရေးတပ်မတော် TNLA နဲ့ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA တို့အကြားပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီဇင်ဘာလ5ရက်ည9နာရီကနေမနက်တနာရီအထိ TNLA နဲ့ SSPP တို့အကြားတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တာပါ။ပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့က SSPP လှုပ်ရှားနယ်မြေထဲကို TNLA ကပလောင်ပီနယ်မွေးရစေးဝါတိုက်ဖြတ်ရေးဆိုပြီးဝင်ရောက်စိုင်းပုတ်စိုက်ထူခဲ့တဲ့အချိန်ကစပြီးနှစ်ဖက်တင်းမာမှုတွေစတင်ခဲ့တယ်လို့ SSPP SSA ဖက်ကပြောဆိုပါရတယ်။တိုက်ပွဲမှာနှစ်ဖက်ထိခိုက်ဒဏ်ရာရမှုအနည်းငယ်ရှိခဲ့ပြီး TNLA ဖက်က2ဦးကျဆုံးခဲ့တယ်လို့ SSPP SSA ပြန်ကြားရေးအရာရှိကပြောပါရတယ်။ TNLA နဲ့ SSPP SSA တို့ဟာဝါတပ်ပဦးဆောင်တဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့ FPNCCFPNCC ထဲမှာပါဝင်ထားပြီးတော့ NCA စာချုပ်ကိုလက်မရေးထိုးဖို့လက်မခံပဲနိုင်ငံရေးတက်ရိုက်ဆွေးနွေးရေးအတွက်နီလန်အသည့်ရှာနေတဲ့အဖွဲ့ဖြစ်ပါတယ်
။ချင်းမြင့်နယ်ပလဝမြို့နယ်အိန္ဒိယမြန်မာနယ်စပ်ဒေသဘက်မှာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်တဖက်အိန္ဒိယနိုင်ငံမီဆိုရန်ပြည်နယ်ဘက်ကိုထွက်ပြေးလာတဲ့ဒုက္ခသည်တွေဟာတစ်နေ့ဆက်တစ်နေ့တိုးလာနေပါတယ်။မီဆိုရန်ပြည်နယ်တောင်ပိုင်းလုံတလိုင်းခရိုင်အုပ်ချုပ်ရေးရဲပြောဆိုချက်အရဒီဇင်ဘာလ3ရက်နေ့ထိဒုက္ခသည်1600ကျော်ထိတိုးပွားလာနေတယ်လို့ပြောဆိုပါရတယ်။တိုက်ပွဲကြောင့်ထွက်ပြေးလာတဲ့ဒုက္ခသည်တွေဟာလောင်တလိုင်းခရိုင်အိန္ဒိယမြန်မာနယ်စပ်နီးကျေးရွာ၄ရွာမှာခိုးလုံနေရပြီးမီဆိုရန်ပြည်နယ်ဆိုရနေနဲ့ရာယီဒုက္ခသည်စခန်းတွေကိုဖွေးလိုက်ပြီးလိုအပ်တဲ့ကူညီတွေကိုထောက်ပံ့ပေးနေပါတယ်။ဒုက္ခသည်များစုဟာပလဲဝါမြို့နယ်တွင်နေထိုင်တဲ့ရခိုင်တိုင်းရင်းသားတွေဖြစ်ကြပြီးခူမီချင်းလူမျိုးတွေလည်းပါဝင်နေပါတယ်။
ရခိုင်မျိုးသားပါတီ ANP ကပါတီဗဟိုအလုံမှုဆောင်တဦးလဲဖြစ်အတွင်းရေးမှူးအဖွဲ့ဝင်တဦးလဲဖြစ်တဲ့ဦးကျော်စောဦးဟာဗဟိုကော်မတီဝင်နဲ့ပါတီဝင်အဖြစ်ကနှုတ်ထွက်ခွင့်ကိုဒီဇင်ဘာလ4ရက်နေ့ကဗဟိုဌာနချုပ်ကိုစတင်ခဲ့ပါတယ်ရခိုင်မျိုးသားအကျိုးစီးပွားနဲ့ညီညွတ်မှုကိုဦးမတီတဲ့အပြုတ်မှုများကိုကြုံတွေ့ခဲ့ရတယ်လို့ပါတီကတတ်မှတ်ထားသူပြည်နယ်လွတ်တော်ဒုဥက္ကဋ္ဌဖြစ်အရွေးချယ်မခံရချင်းအပါအဝင်စစ်တွေမြို့နယ်ပါတီအင်အားစုနှစ်စုကွဲပြားသွားရတဲ့လှုပ်ဆောင်ချက်တွေဟာပြုတ်ပြင်လို့မရတဲ့အချက်ပေးခေါင်းလောင်းတံတွေဖြစ်နေတယ်လို့သူ့ရဲ့နှုတ်ထွက်ခွင့်စာမှာဖော်ပြထားပါတယ်
ဥကျော်စောဦးဟာစစ်တွင်မြို့နယ်အမှတ်နှစ်ပြည်နယ်လွတ်တော်ကိုယ်စားလှယ်တတိပုဂ္ဂလအဖြစ်အရွေးချယ်ခံရပြီးနောက်ရခိုင်မျိုးသားပါတီနယ်ပူးပေါင်းလာခဲ့သူဖြစ်တယ်လို့ပါတီဥက္ကဋ္ဌဒေါက်တာအေးမောင်နှုတ်ထွက်စာတင်ပြီးတပတ်အတွင်းမှာဒုတိယမြောက်နှုတ်ထွက်စာတင်တဲ့ပါတီခေါင်းဆောင်တဦးလည်းဖြစ်ပါတယ်
အခုလိုပါတီထိပ်ပိုင်းခေါင်းဆောင်တို့ချို့နှုတ်ထွက်စာတင်ထားပေမဲ့နှုတ်ထွက်ခွင့်ပြုမပြုဆိုတာကိုတော့လာမယ့်ဇန်နဝါရီလပထမပတ်မှာကျင်းပမယ်ပါတီစီအီစီအစည်းအဝေးမှာဆုံးဖြတ်ကြမှာဖြစ်တယ်လို့ပါတီခေါင်းဆောင်တွေကပြောပါတယ်။ကရင်ပြည်နယ်ဖျောက်တုံးစုမြို့ဝင်းရည်မြို့နှလုံးဆန်ရာကရင်နှစ်တကူပွဲတော်မှာကရင်မျိုးရတုခေါင်းဆောင်စောပါဦးကြီးရဲ့ဂုံပြုရုပ်ထုစိုက်သူထားတဲ့ကိစ ဒီနေ့ကျွန်တော်တို့ကိုရိုင်းအသံလွှင့်အစည်းအဝေးကိုပြုမှာဖြစ်ပါတယ်အစိုးရနဲ့တမတော်ကစိုက်သူခွင့်မပေးတာဖြစ်ပြီးမဖြစ်မနေစိုက်သူချင်းပါယင်ကအန်ယူသင်းချုပ်နယ်မြေ၄ဘောင်စခန်းမှာစိုက်သူရမယ်လို့နိုဝင်ဘာ၂၆ရက်ရက်စွဲနဲ့ကျင်းပရေးကော်မတီဆန်ကရင်ပြည်နယ် GMC အပ်ပေးဖို့စားထဲမှာပေါ်ပြထားပါတယ်စောပါဦးကြီးဟာတန်ကိုရ၄၀ခုခုနှစ်ကကရင်ယူအုပ်ဆောင်သူဖြစ်ပြီးတော့ကရင်တော်လှန်ရေးကိုဦးဆောင်ခဲ့ပြီးအသက်ပေးခဲ့တဲ့ပုဂ္ဂိုလ်သူဖြစ်ခဲ့တဲ့အတွက်ကရင်အာဆာနေခေါင်းဆောင်ကြီးလို့လည်းကရင်မျိုးသားများကသတ်မှတ်ထားပါတယ်
မွန်ပြည်နယ်မုတုံမြို့မှာရှိတဲ့ရပါဝဲတိုင်းစက်ယုံတွေကိုပြည်သူတွေနဲ့ဝေးရကိုပြောင်းရွှေ့ဖို့မဖြစ်နိုင်တယ်လို့တကယ်လို့ရေဆိုးရင်ညှစ်ထုတ်လို့မကြောင်းတခြားနေရာကိုပြောင်းရွှေ့မယ်ဆိုရင်တဘာဝက်ပတ်ဝန်းကျင်ထိခိုက်ပျက်စီးမှုရှိမှာဖြစ်တဲ့အတွက်အခုရှိတဲ့နေရာမှာစနစ်တကျပြန်လည်ပြုတ်ပြင်တာကပိုပြီးထိရောက်မှုရှိတယ်လို့ဒုတိယအကြိမ်မွန်ပြည်နယ်လွှတ်တော်အထမပုံမှန ဒီသူတွေနဲ့ကင်းဝေးရာကိုပြောင်းရွှေ့ပေးဖို့အလေးအနက်တိုက်တွန်းထားကြောင်းအဆိုကိုပြီးခဲ့တဲ့မွန်ပြည်နယ်လွတ်တော်တရမပုံမှန်အစည်းအဝေးကျင်းပတဲ့စက်တင်ဘာလ၈ရက်နေ့မှာအတည်ပြုခဲ့ပြီးသားအဆိုကနေဝန်ကြီးချုပ်ကတုံ့ပြန်ပြောဆိုခဲ့တာပါမွန်ပြည်နယ်ဆယ်မြို့နယ်အတွင်းရာဘာအဝေတိုင်း၃၀ခုရှိတဲ့အနက်မုဒုံမြို့မှာဆယ်ယုံရှိနေပါတယ်
အခုတင်ပြလာတဲ့ကိုတင်ဆက်ပြီးသွားမှာပါမြန်မာတက်မတော်နဲ့တောင်ပိုင်းရှမ်းပြည်တက်မတော်ICSS တို့အကြားရှမ်းလူမျိုးအလိုက်မျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့နေရွေးချစ်ကြံကြနေတဲ့အခြေအနေကနေနိုဝင်ဘာလကုန်ပိုင်းမှာကျင်းပတဲ့ GICM အစည်းအဝေးအတွင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကနေဝင်ရောက်ညှိနှိုင်းမှုကြောင့်လင်းခေမြို့မှာကျင်းပသွားဖို့သဘော
ပြောတော်တောင်ကြီးမှာကျင်းပခွင့်မရပဲရှမ်းအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုလင်းခေမြို့မှာကျင်းပစေတာဟာနိုင်ငံရေးအရာခွဲခြားဆက်ဆံခြင်းဖြစ်တယ်လို့ SNLD ရှမ်းတိုင်းနာမြတီမိုကရေစီအဖွဲ့ချုပ်ကပြောခွင့်ရဆိုင်လက်ကအခုလိုပြောပါတယ်လင်းခေမှာလုပ်တယ်ဆိုတော့ရှမ်းအမျိုးသားလုံးအနေနဲ့စဉ်းစားမယ်ဒီလိုကျင်းဒါမဖြစ်တဲ့နဲ့ပြန်ဆိုင်တဲ့ဖြစ်ကြတယ်လင်းခေမြို့မှာ ွေရှမ်းလက်နက်ကိုင်တပ်ဖွဲ့တွေပါဝင်ဖွဲ့စည်းထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CSSU ရဲ့အလဲကျဥက္ကဋ္ဌ RCSS SSA ခေါင်းဆောင်ပိုချုပ်ကျော်စစ်ကတော့နိုင်ငံရေးလိုအပ်ချက်အရအစဉ်ပြေတဲ့နေရာမှာလှုပ်ဆောင်တည်တယ်လို့ရှမ်းဘာသာနဲ့အခုလိုပြောပါတယ်
။ဘာမှမလျော်နဲ့တာဒီဟက်အန်ဒီနဲ့ဟုတ်တယ်
တကယ်လို့တောင်ကြီးသုံးဟုတ်ပင်လုံးမှာမလှုပ်ရရင်ကျွန်တော်တို့မလှုပ်တော့ဘူးလားပေါ့နိုင်ငံရဲ့ဂုဏ်သိက္ခာကိုပဲစောက်သိမ်းမလားဒါမှမဟုတ်နိုင်ငံရေးလိုအပ်ချက်အတွက်အစဉ်ပြေတဲ့နေရာမှာလှုပ်မလားဆွေးနွေးရမလားစော်ဘွားခက်သုံးကလည်းဒီတိုင်းပဲသူပြီးလှုပ်လာခဲ့တာပါပဲ
ကြဖြူပါတီခေါ်ရှမ်းနိုင်ငံများဒီမိုကရက်တစ်ပါတီဥက္ကဋ္ဌဆိုင်အပေါင်းကလည်းရှမ်းအမျိုးသားတွေအကြားနိုင်ငံရေးပုံသဘောတူညီချက်အမြန်ဆုံးရဖို့အရေးကြီးတယ်လို့ပြောပါတယ
်ခုကဒီကြပြည့်အကျင့်ပြင်လို့လာကြတော့ဒီဂျန်နရီလအကုန်မှလုံးမယ်ဆိုတော့ဒီလိုကျွန်တော်တို့ဒီရှမ်းတရား NDM မလို့ပါသေးရင်ကျွန်တော်တို့ရှမ်းတိုင်းသားများရဲ့အသာမပါသွားတော့ဘူးလေအပိုင်ကျွန်တော်တို့နဲ့အဆုံးဆုံးမရှိမှာပေါ့ပြီးတော့အောင်မြင်ဖို့ကဒီတိုင်းသားလက်နက်ကိုင်တွေနဲ့အစိုးရနဲ့တက်မလို့ပမာဏအများကြီးမရှိပါဘူးကျွန်တော်တို့တိုင်းတိုင်းမျိုးကိုချင်းချင်းအလျှော့ပေးလုပ်ပေးနိုင်တော့အောင်မြင်သွားမှာပေါ့
လူမျိုးအလိုက်ရှမ်းမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးစာချုပ်လက်မှတ်ရေးထိုးထားတဲ့ RCSS SSA ကတာဦးဆောင်ကျင်းပရမှာဖြစ်တဲ့အတွက်တပ်မတော်ကတောင်ကြီးမြို့မှာကျင်းပပြစ်မပြုတ်ပဲ၎င်းတို့စိုးမိုးထားတဲ့မြို့တွေမှာကျင်းပခွင့်ပြုတာဖြစ်တဲ့အတွက်လင်းခေမြို့မှာကျင်းပဖို့တပ်မတော်ကတဘောတူလိုက်တာဖြစ်ပါတယ်
ဆက်ပြီးတော့မွန်အမျိုးသားပါတီနဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီတို့ပေါင်းစည်းနိုင်ရေးအတွက်ဒီဇင်ဘာလပထမအပတ်ကနှစ်ဖက်ကိုယ်စားလှယ်တွေ့ဆုံဆွေးနွေးမှုမှာပေါင်းစည်းရေးအခြေခံအချက်တွေပြင်မွန်လူမျိုးအလိုက်မျိုးသားအစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ဖို့အတွက်ကိုလည်းဆွေးနွေးခဲ့ကြပါတယ်ဒီအချိန်လေးကိုတော့မိကလျာမောင်ကနေစုစည်းတင်ဆက်ထားပါတယ်
ကြကံဖွဲ့စည်းမပါဝင်ပဲမွန်နိုင်ငံရေးပါတီနှစ်ပါတီပေါင်းစည်းတွဲဆောင်မှုကနေရရှိလာတဲ့ဆုံးဖြတ်ချက်တွေကိုမွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီ AMTV တွဲဆောင်ဆွေးနွေးရေးခေါင်းဆောင်နိုင်မောင်မောင်ကအခုလိုပြောသွားပါတယ်အဲ့တော့နိုင်ငံရေးဆွေးနွေးပွဲကိုမွန်ပြည်နယ်မှာဒီမျိုးလိုက်ပြုလုပ်နိုင်ဖို့ရအောင်ကျွန်တော်တို့အပူးတွဲပြီးတော့ဟိုတင်ကြဖို့အစီအစဉ်ရှိတယ်အမျိုးသမ
ပြည်သူတွေကိုစိတ်ချမှုတွေပြုလုပ်ဖို့အတွက်ကျွန်တော်တို့အလားအပါစေကန်းနေမှာခွန်ဆက်တဲ့ကြိမ်များမွန်မျိုးသားနေမှာနှစ်ပါးတီပူးတွဲကျင်ညာချက်ထောက်ပြဖို့နှစ်ပါးတီဖွဲ့စည်းပုံခြေခံစည်းမျဉ်းများကိုပြန်လှန်လေ့လာဖို့နှစ်ပါးတီထိုက်တန်းကောင်းဆောင်တွေတွေ့ဆုံဆွေးနွေးဖို့မွန်လူမျိုးအလိုက်မျိုးသားချင်းနိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ရေးစတဲ့အချက်တွေကိုဆွေးနွေးသွားခဲ့ကြပါ ANP party in a song piat to amedule, Momuta party, a twitter dream who nani at a maga, a kulu, pure dabare.
มองมีตาปาร์ตี้อึดๆๆยิ้มหูนายเนี่ยตะมากะอะคูลูเปียวตอบาเดมองมีเนมาลูမျိုးไลမျိုးตาเซนနိုင်ငံရေးဆွေးနွေးပွဲကျင်းပခွင့်မရှိဘူးလို့လဲ UPDJC အတွင်းရင်မှုအဖွဲ့ဝင်မင်းစီယာဦးကအခုလိုဆိုတော့ပါတယ်ဘုံပြစ်စ်ပါဒီလက်မထိုးမရမှာမထိုးရအမျိုးသားဆွေးနွေးတော်လုံးမရအောင်မွန်နေနဲ့ကမျိုးသားဆွေးနိုင်ငံရေးဆွေးနွေးပွဲမှာကျင်းပရတည်တဲ့အတွက်တရားဝင်မွန်နိုင်ငံရေးပါတီတွေစုဖွဲ့ပြီ
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရပါပါရှင်။ရှမ်ပီမြောက်ပိုင်းနမ်တူမြို့နယ်မင်းရင်အုပ်စုမှာတအန်းအမျိုးသားလွတ်မြောက်ရေးတပ်မတော် TNLA နဲ့ရှမ်ပီတိုးတက်ရေးပါတီရှမ်ပီတပ်မတော် SSPP SSA တို့အကြားပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တော်ရရှင်တွေအခုနားဆင်ကြကြတာကတော့ပြည်နယ်ဝိုင်းတော့ဒါတွေကလည်းပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းတွေပဲဖြစ်ပါတယ်။နောက်သတင်းပ
Susie Tinsa Pinide, Diane Drin Lacanago, Nazinga Ravashin, Vio American Tanga Tolin Pinide, Nasoyam Yaman and Gatrin, Trin Sambarinet, Trin Basin Canavigo, Pamis.voenews.com, so that Vioia website lays a mat, Tampa Network and Binas in Nidalo, Vioia Pistol Sanana, Vioe Pamis News, Malin, Nasin Ninja Varishin, Vio American Tayet, Tajanim in a pet season to Nasin Nija Rapchapare.
American
ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါရမရှင်ဆရာစင်ပါခင်ဗျာအက်စ်တိုဟာဆီးရီးယားနဲ့အီရတ်တို့မှာသူတို့ရဲ့နယ်မြေတွေဆုံးရှုံးရခြင်းနဲ့အတူမြို့တော်တွေဖြစ်တဲ့ရာဂန်နဲ့မိုဆိုးတို့မှာလည်းသူတို့ရဲ့သတ်မှတ်ထားတဲ့ကာလီဖိတ်ခေါ်အစ္စလာမစ်နိုင်ငံအဖြစ်ကပြိုကွဲသွားခဲ့ပြီဖြစ်ပါတယ်အက်စ်တိုရဲ့ရက်ဆက်ကြံကြုံမှုလက်အောက်ကနေမျိုးတွေရွာတွေလွတ်မြောက်လာရခြ 2014年2月末、南韓モンティアの製造が、アジャンペ・ダカイ様、4000人を死に逃げる、アジャンペ・ダミアン・ヒーナン・ソン・ユエトゥ、タンマジ、ネザン・セールスが、トゥエ、ブロック・サミナマ、マジャディ・ミガ、ポピャケバレ。アグーカマ、アリ、アジャンペ・タマリ、トゥー・ミダーズ・ネットゥ、タニ・ピアメ、レトゥエ・ピアネ・ペテ・ビー・ピン・センボ・ロア・ラビ・ピッバレ。 ဒီလူတွေဟာအားလုံးပုံစံတစ်မျိုးတည်းမဟုတ်ပါဘူးတချို့ကပြည်ပကအကြံဖက်လုပ်ငန်းတွေလုပ်ခဲ့ကြသူတွေဒါမှမဟုတ်ဒေသခံတွေအတွက်အနေနဲ့ဖြစ်စေခဲ့သူတွေဖြစ်ပြီးကြံတချို့ကတော့သူတို့ကိုယ်တိုင်ISDရဲ့တားကောင်ဖြစ်ခဲ့ရသူတွေဖြစ်ပါလိမ့်မယ်အထူးသဖြင့်ကလေးသူငယ်တွေဟာမဖော်ပြနိုင်လောက်အောင်ဆိုးရတဲ့ရက်ဆက်ကြံကြုတ်မှုတွေကိုကျုံးခဲ့ရပြီးသူတို့ခေါင်းတွေအဲ့လိုရက်ဆ တူတွင်းခန္ဓာရသူတွေဖြစ်နိုင်တယ်လို့ IS တွေရက်ဆက်တဲ့လောက်ရတွေနဲ့ယဉ်မာနေပြီးသူတွေလည်းဖြစ်နိုင်တယ်လို့တမ္မာကြီးဆဲလ်စ်ကပြောပါတယ်။ဒါကြောင့်ပြည်ပကလာတိုက်ခိုက်တဲ့အကြမ်းဖက်သမားတွေကိုတံပြန်ချေမှုန်းရေးနိုင်ငံတကာအဖွဲ့ကဒီမိသားစုဝင်တွေပြန်ပို့ရေးနဲ့ပတ်သက်တဲ့စိန်ခေါ်မှုတွေကိုဆွေးနွေးဖို့အစည်းအဝေးတစ်ရက်ချမှတ်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့နယ်သာလန်နိုင်ငံတို့ဥဆောင်တဲ့စီမံချက်အသစ်ဟာနိုင်ငံလုံးုံရေးအတွက်စိုးရိမ်မှုနဲ့အကာအကွယ်မဲ့ပြီးကြောက်စိတ်ဝင်နေတဲ့အမျိုးသမီးနဲ့ကလေးငယ်တွေကိုလူမှုအဖွဲ့အစည်းတွေပြန်လည်တုံ့တွန်းနိုင်ရေးအတွက်ချိန်ဆနေပါတယ်။မကြခင်မှာဒီစီမံချက်အဖွဲ့အနေနဲ့တိုက်ခိုက်မှုမှာကိုယ်တိုင်မပါဝင်ခဲ့သူတွေနေရရင်ပြန်လာရေးအတွက်နိုင်ငံတကာကလက်ခံတဲ့လိုက်နာရမယ်လို့မဆိုထားတဲ့အလေးကျင့်ခေါင်းအနေနဲ့ပတ်သက်ပြီးအရှေ့တောင်အာရှဥရောပနဲ့အရှေ့အလယ်ပိုင်းဒေသတို့မှာလုပ်ငန်းစဉ်ဆွေးနွေးပွဲတွေကျင်းပသွားမှာဖြစ်ပါတယ်။ပြစ်မှုကျူးလွန်သူတွေဟာသူတို့လောက်ရအတွက်သူတို့တာဝန်ရှိစေရမှာဖြစ်ပါတယ်ပြစ်မှုရဲ့သားကောင်ဖြစ်ခဲ့ရသူတွေကိုလည်းကူညီပေးဖို့လိုအပ်ပါတယ်ဒါတွေလုပ်နိုင်ဖို့နိုင်ငံတွေမှာတရားဥပဒေနဲ့လိုအပ်တဲ့အရင်းမြစ်တွေရှိရပါလိမ့်မယ်အခြေအနေတစ်ခုချင်းစီရဲ့ထူးခြားချက်တွေပေါ်မူတည်ပြီးအတိအကျကန့်ညီတဲ့လုပ်ငန်းတွေကိုဖော်ဆောင်ဖို့လိုအပ်ပါတယ်ပြန်လာမယ့်ကလေးသူငယ်တွေဇနီးတဲ့တွေအနေနဲ့တယောက်နဲ့တယောက်လိုအပ်မှုချင်းကွဲလွဲနိုင်ပါတယ်အခုလုပ်ငန်းစဉ်တွေဟာအီရန်နဲ့ဆီးရီးယားစစ်မြေပြင်တွေကနေပြန်ရောက်လာမဲ့အကြမ်းဖက်တိုက်ခိုက်မှုတမားတွေရဲ့မိသားစုဝင်တွေနေရရင်ပြန်လာရေးကိစ္စကိုဆောင်ရွက်နိုင်အောင်ကူညီမဲ့ပထမအခြေလမ်းပဲဖြစ်ပါတယ်လို့တမ်မာဂျီစေးစ်ကပြောပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါတယ်ရှင
်အခုနားဆင်ကြကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အဘောမဟုတ်ကြောင့်တည်စေအပ်ပါတယ်ရှင်ကျမတို့ထုတ်လင်းပေးနေတဲ့တောက်ကြနေမနက်ခင်းအစီအစဉ်အစအဆုံးကိုမနက်၈နာရီကနေ၉နာရီမှလည်းပြန်ပြီးတော့နားဆင်နိုင်ကြပါတယ်တောက်ကြနေညပိုင်းမှာတော့အမျိုးသမီးကန္တာတုတ္တဆုံးလေအမေရိကန်တခွင်နဲ့တိတ်ပန်နဲ့ဤပညာစားတဲ့သတင်းပတ်စင်ကန္တာတွေနားဆင်ကြရမှာပါအခုတောက်ကြနေမနက်ခင်းနောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင
်ကမ္ဘာ့ဝန်ကအမေရိကန်တန်ရုံများပြအတွက်လူမျိုးရေးဆိုင်ရာသတိပေးချက်တွေကိုအမေရိကန်နိုင်ငံသားရဲ့ဌာနကထုတ်ပြန်ထားပါတယ်။ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်တည်မှတ်ပြုတဲ့ကြောင်းသမ္မတဒေါ်နယ်ထရမ့်ကကြေညာပြီးတဲ့နောက်ဆန္ဒပြတာတွေအကြမ်းဖက်တိုက်ခိုက်တာတွေဖြစ်လာနိုင်တဲ့အတွက်အခုလိုသတိပေးချက်ထုတ်ပြန်ထားတာပါ။အကြမ်းဖက်တိုက်ခိုက်မှုတွေနဲ့တခြားချင်းချောက်မှုအန်ဒရီတွေကနေအမေရိကန်လူထုကိုလုံခြုံမှုပေးနိုင်ဖို့ FBI အနေနဲ့အရှိန်ဟုန်နဲ့ဂျူပန်ဆောင်ရနေတယ်လို့ FBI ညွှန်ကြားရေးမှူးခရစ္စတိုဖာရေးကပြောပါတယ်။အောက်လူတို့တရားရေးကော်မတီရှင်းမောက်မှာဂျာတာဘေးနေဂျာနာဘွဲတွင်သူကအဲ့လိုပြောသွားတာပါရီးရဲ့ဂျာနာဘွဲမတိုင်ခင်သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့သတင်းပတ်တွင် Twitter မှာ FBI နဲ့ပတ်သက်လို့စူးစူးရွရွတိုက်ခိုက်ပြောဆိုခဲ့ပါတယ်ရိုဟင်ဂျာမွတ်စလင်တွေတက်ခတ်ခံနေရတာရပ်တန့်သွားအောင်အမေရိကန်အစိုးရအနေနဲ့အစွမ်းကုန်လှုပ်ဆောင်ဖို့ Virginia ပြည်နယ်အောက်လူတို့မှဒွန်ပီယာကပြောပါတယ်ဒါပြင်မကြာသေးခင်ကဘင်္ဂလားဒေ့ရှ်ကြီးစင်တွင်ပုံရိုင်းမင်းကြီးကရိုဟင်ဂျာဆိုတာကိုတုံ့ပြန်ပြောဆိုခဲ့တာရိုဟင်ဂျာတွေနဲ့တွေ့ဆုံခဲ့တာတွေပေါ်သူ့အနေနဲ့တိတ်ကိုကျဉ်းနှံ့မိတဲ့အကြောင်းလဲမစ္စတာဘီယာကပြောပါတယ်လက်ရှိအခြေအနေကိုဘယ်လိုဖြေရှင်းမလဲဆိုတာနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့နင်းလဲရှာနိုင်လိမ့်မယ်လို့ပြောလင်းနေတဲ့အကြောင်းဗာဂျီးနီးယားပြည်နယ်လွှတ်တော်ကိုယ်စားလှယ် Mark Sickles ကလည်းဘင်္ဂလီဘာသာဌာနနဲ့တရားတွေ့ဆုံမိန့်မြန်းကန်အတွင်းပြောခဲ့ပါသေးတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာမွတ်စလင်တွေထပ်ပြေးတာဆက်ရှိနေလို့မယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမှအမင်းကြီးယူနီစီယာကကြော်တာပရီနေမှာပြောလိုက်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကိုမူရင်းနေရာတွေစီပြန်ပို့ရေးနိုင်ငံအကြားသဘောတူထားပြီးတဲ့နောက်ပိုင်းမှာပဲအခုလိုထွက်ပြေးတာတွေဆက်ရှိနေတာပါခင်ဗျာ
။တာကြနေမနေ့ကနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်အသိပြောပြပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Zainab Abdulrahman ဖြစ်ပါတယ်ရှင်။ VOA ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ညနေဘက်6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို9မီတာ16 19 25တို့ကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ကြပါတယ်။ VOA ကိုနားဆင်ကြကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျေးဇူးခွန်ယူပါရှင်။
This program has come to you from the Voice of America, Washington.